Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ် January 17ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ line to meter 19.2532နဲ့ line let meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်မအလီမာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ Zone Online ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တို့မြန်မာအရေးဆွေးနွေးခဲ့ကြပါတယ်။ပိတ်ဆို့မှုတွေကိုရှောင်ကွင်းပြီးတော့မြန်မာကျွန်းတန်ချိန်1600နီးပါးအမေရိကန်ကုမ္ပဏီတွေစီတင်သွင်းခဲ့ပါတယ်။မြောက်ကိုရီးယားကအတန်းတက်ဆဲဆမြန်နဲ့ဒုံးကျည်စမ်းသပ်ပြုလုပ်ခဲ့ပါတယ်။ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ချင်းပြည်နယ်ဘက်ကစီရင်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး
ဒီခွဲလောက်မှာနောက်ထပ်တိုက်ပွဲတန်ဖြစ်တယ်။မိုင်တိုင်38-39မိုင်ဝင်ကျင်ပါပဲ။တိုက်ပွဲတန်ဖြစ်တယ်။ဟိုဘက်ကအချိန်ကြီးချာတုံးတော့မသိရသေးဘူး
။ CDF ပြန်ကြားရေးတာဝန်ကစလိုင်းယောမန်ပြောသွားတာပါ။ဒီကြောင့်ပြေစုံနောက်ပိုင်းမှာနားဆင်ရပါမယ်။တခါဒဏ်ရာနဲ့ဖမ်းခံရသူအမျိုးသမီးတင်တာကိုစစ်ကြောရေးပို့တဲ့တင်င်းအပါအဝင်ရခိုင်ဘက်ကစစ်ပြေးဒုက္ခသည်စခန်းမှာထောက်ပံ့မှုတွေနှဲလာတာဒီလိုရန်ကုန်ကတင်ပြပို့ချက်တွေနဲ့ထိတ်တန့်ရောက်နိုင်ငံတကာတင်တွေအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာအပြေစုံတင်ဆက်ပေးပါမယ်။ဒါရမတိုင်ငယ်အခုရေစုံတော့ထိတ်တန့်ရောက်နိုင်ငံတကာတင်တွေကိုကိုစောဝင်းလိုက်နဲ့ဥတီမောင်တန်းတို့ကပြောပြပေးပါပါရှင
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကနေတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖို့ရေးနဲ့အကန့်အသတ်မရှိစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့တူဖိအားပေးလှုံ့ဆော်သွားမယ်လို့တွေ့ဆုံမှုပြီးအမေရိကန်သမ္မတကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အော်တိုဘလာကွန်ပိုင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကယာရုခံလိုက်ပြီးအခုလလပိုင်းမှာယာရုတာဝန်တွေကိုစတင်ထမ်းဆောင်ခဲ့တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာကမြန်မာပြည်သူတွေကိုနှစ်သက်ကိုနှုတ်ခွန်းဆက်တရာမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိကြောင်းဒီဇင်ဘာ31ရက်နေ့ညကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကြက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ကင်းပြင်းတဲ့အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်ထူးဆိုရင်ကြောင်းအထူးကိုယ်စားလှယ်နိုလင်းဟေဇာကဒီဇင်ဘာလ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ပိတ်ဆို့အရေးယူထားတာကိုရှောင်ခွင်းပြီးမြန်မာကျွန်းတန်1600နီနီအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကပြောလိုက်ပါတယ်။အနာသိပြီးမှအမေရိကန်နိုင်ငံကစစ်တပ်နဲ့တက်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေအပေါ်ပိတ်ဆို့အရေးယူခဲ့ပါတယ်။ဒီအထက်မှာမြန်မာတက်လုပ်ငန်းလည်းပါဝင်ပါတယ်။မြန်မာတက်လုပ်ငန်းဟာတိုက်ပြည်တော်ဝန်တက်အရောင်းဝယ်အပေါ်မှာစီမံခန့်ခွဲနေတာဖြစ်တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်။February လနဲ့ November လအတွင်းကျွန်းစစ်တန်ပေါင်း1600နီးနီးအမေရိကန်ကုမ္ပဏီတွေကိုရောက်ရှိသွားခဲ့ပါတယ်။တင်ပို့တင်ပို့မှု82ကြိမ်ရှိခဲ့ရမှာကျွန်းကအများဆုံးပါဝင်ခဲ့ပါတယ်။ကျွန်းများတွေနဲ့ပုံစဖြတ်စအဖြစ်တင်ပို့ခဲ့တာဖြစ်ပါတယ်လို့ပန်ကြီးဘကုမ္ပဏီကမ္ဘာကုန်သွယ်ရေးစီးရင်တွေကိုကိုးကားပြီး Justice for မြန်မာအဖွဲ့ကပြောပါတယ်။တရုတ်ကတဆင့်ခံပြီးအဲ့ဒီထက်ပိုလို့တစ်တွေကိုလည်းအမေရိကန်ကိုတင်ပို့နေပုံရတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်စီးရင်ခံစားထဲမှာပေါ်ပြထားပါတယ် EIDI ခေါ်သဘာဝတရားစရာများထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့အလို့ရ2018ဘဏ္ဍာရေးနှစ်မှာတစ်ကုံသွယ်မှုကနေအစိုးရဟာအခွန်ဝင်ငွေအမေရိကန်ဒေါ်လာတန်း100နီးနီးရရှိခဲ့ပါတယ်တရော့တဲ့ပစ္စည်းတစ်ခုလုံးကနေရတဲ့ဝင်ငွေကတော့စုစုပေါင်းဒေါ်လာ322တန်းရှိပါတယ
်မြောက်ကိုရီးယားနိုင်ငံကအတန်တက်ငါးစားမြန်တဲ့ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ပြီးရပ်ပိုင်းအကြမှာပဲအဲ့ဒီဒုံးကျည်ရဲ့ပိုပြီးဆွမ်းဆောင်ရည်ရှိတဲ့ဒုံးကျည်ကိုဒီကနေ့အင်္ဂါနေ့မှာစမ်းသပ်ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ပုံမှုအဆင့်မြင့်တဲ့လက်နက်တွေကိုစမ်းသပ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အမေရိကန်တောင်ကိုရီးယားတို့နဲ့ပြုလုပ်တဲ့ဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲသူ့နိုင်ငံရဲ့စစ်တပ်ကိုနောက်ဆုံးဝန်နည်းပညာတွေရရှိအောင်လှုံ့ဆော်သွားမယ်ဆိုတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အူးရဲ့နေသစ်ကူတန်တိထံကိုအကောင့်ထဲပေါ်နေတာလည်းဖြစ်ပါတယ်။ကနအူးတုံးတက်ချက်တည်းအရဒီကနေ့ပြုလုပ်လိုက်တဲ့ဒုံးကျည်ဟာအတန်နဲ့ဆယ်ဆပုံမြန်တဲ့နှုံးနဲ့ အမြင့်အားဖြင့်38မိုင်ရှိပြီး145မိုင်အကွာအဝေးကိုရောက်ရှိခဲ့တယ်လို့ယူဆရကြောင်းတောင်ကိုရီးယားပူးတွဲစီဦးစီးချုပ်များရဲ့အကြီးအကဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်မြောက်ကိုရီးယားကဇန်နဝါရီလ5ရက်နေ့မှာစမ်းသပ်ပြုလုပ်လိုက်တဲ့ဒုံးကျင်နဲ့ဆိုတဲ့အသေးစိတ်အချက်လက်ကိုတောင်ကိုရီးယားနဲ့အမေရိကန်ထောက်လိုင်းအဖွဲ့တွေကစုံစမ်းဖော်ထုတ်နေစေဖြစ်ပေမဲ့လည်းဒီကနေ့စမ်းသပ်လိုက်တဲ့ဒုံးကျင်ဟာအဲ့ဒီဒုံးကျင်ရဲ့ပိုးအဆင့်မြင့်တယ်လို့ယူဆတဲ့သူတို့အနေနဲ့ယူဆကြောင်းတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရဲ့အကြီးအကဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ယူကရိန်းဂျန်တဲနဲ့ပတ်သက်လို့အမေရိကန်နဲ့ပထမတော့ဆွေးနွေးခဲ့ရမှာအကောင့်ဘက်ကိုမမြင်ရသေးပါဘူးလို့ရုရှားပြောရေးဆိုခွင့်ရှိသူကအင်ကာနီကပြောကြားလိုက်ပါတယ်ဒီတော့တွင်မှာပဲရုရှားရဲ့လုံခြုံရေးဆိုင်ရာအဆိုပြုချက်အပေါ်စာနဲ့ရေးသားတုံ့ပြန်ပါမယ်လို့အမေရိကန်ကကြေညာလိုက်တဲ့အကြောင်းရုရှားနိုင်ငံတော်ပိုင်သတင်းဌာန RIA ကဆိုပါတယ်ပွပွလင်းလင်းတိုက်ရိုက်အသားပါပါဆွေးနွေးကြတာကတော့အပြုသဘောဆောင်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းကိုနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်လက်မခံဖို့ရုရှားရဲ့တောင်းဆိုချက်ကိုအမေရိကန်ကလက်မခံခဲ့ပါဘူး။ဒါပေမဲ့ရုရှားရဲ့အဆိုပြုချက်ထဲမှာပါတဲ့ဒုံးကျည်ချထားရေးနဲ့စစ်ရေးလေ့ကျင့်မှုအတိုင်းစကိစ္စတွေကိုတော့ဆွေးနွေးဖို့စမ်းသပ်ရှိတဲ့အကြောင်းပြောထားပါတယ်။ဂျနီဗာပထမကြိမ်ဆွေးနွေးပွဲပြီးမှာတော့ရုရှားနဲ့အမေရိကန်ကြားကွဲပြားခြားနားချက်တွေကနှိစက်လာနေတဲ့အကြောင်းမပြသသေးပါဘူး။ဘူဒူနဲ့ဘရပ်ဆဲမြို့မှာနေတိုးနဲ့ကြာတာပရိနဲ့ဗီယက်နမ်မှာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE တို့နဲ့ရုရှားကဆက်လက်ဆွေးနွေးဖို့ရှိပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52မီတာ19 kHz 15653ညไลโทมิเตอร์25กิโลเฮิรตซ์1883ญาไลโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนิทตนิงริมาไลไลมิเตอร์190กิโลเฮิรตซ์1505ก็นี่ปิ๊ดทุ่งลื่นไปนี่บาเลยရှင
်ฟีอเมริกันตางกันนี่อิงกาเนญาบายตรีนี่ကိုဆက်လက်ကျင်ညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းအိုမီကရွန်မျိုးဗီဇကွဲ COVID-19 ကူးစက်နေသူ3ဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်ပြည်ပကပြန်လာသူတွေထဲက COVID သံသယရှိသူ4ဦးကိုစစ်ဆေးခဲ့တာမှာအိန္ဒိယနိုင်ငံက relief flight နဲ့ပြန်လာသူ3ဦးမှာရောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်တချိန်ထဲမှာပဲလွန်ခဲ့တဲ့24နှစ်အတွင်းမှာပဲ COVID-19 ကူးစက်သူမြန်မာနိုင်ငံမှာစုစုပေါင်း235ဦးတွေ့ရှိခဲ့ပြီးသေဆုံးသူ2ဦးရှိခဲ့ကြောင်းကျန်းမာရေးဌာနကကြေညာပါတယ်ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်နေသူစုစုပေါင်း 532,402 ဦးရှိခဲ့ပြီးဖြစ်ပြီးသေဆုံးသူကတော့ 19,295 ဦးရှိခဲ့ပြီးဖြစ်ပါတယ်တချိန်ထဲမှာပဲလူဦးရေ 9.5 သန်းလောက်ရှိတဲ့တရုတ်နိုင်ငံအညံမျိုးမှာကိုဗစ်ကူးစက်မှုတွေရှိနေတာကြောင့်အသွားအလာတွေကိုပိတ်ပင်ကန့်သတ်လိုက်ပါတယ်။ဖေဖော်ဝါရီလ4ရက်အိုလံပစ်ပွဲတော်လက်ခံကျင်းပမဲ့မြို့တော်ဘေကျင်းနဲ့တိုက်မွေးတဲ့ရှီယန်းမျိုးနဲ့နောက်ထပ်ယူဇူးမျိုးတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့ကြောင့်အသွားအလာတွေကိုကန့်သတ်ထားသလိုမြို့ကန်တွေကိုကိုဗစ်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ယောဂထင်းချိုရေးလှုပ်ဆောင်ဖို့ပွဲစီစဉ်သူတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့လည်းအိုလံပစ်ပွဲတော်ယောဂထင်းချိုရေးတာဝန်ရှိသူခွန်ချန်းကပြောပါတယ်။ဟောင်ကောင်မှာတော့ចောင်းသားတွေတဲ့ကိုဗစ်ကူးစက်မှုတွေရှိနေတာကြောင့်မူဂျိုနဲ့မူလာရန်ចောင်းတွေကိုဖေဖော်ဝါရီလပထမပတ်အထိပိတ်ထားပါတယ်။လူဦးရေအထူးထပ်ဆုံးဆောက်ဩစတြေးလျနိုင်ငံက New South Wales ပြည်နယ်မှာရှိတဲ့ကူးစက်မှုတွေမြင့်တက်နေတဲ့နေရာကြောင့်ယောဂါစဖြစ်ခရဲကခနေ့အထိဩစတြေးလျနိုင်ငံမှာကူးစက်သူ9သန်းကျော်ရှိနေပါတယ်ဗီရိုတီးယားပြည်နယ်မှာကူးစက်မှုတွေမြင့်တက်နေပြီးမနေ့ကတည်းရက်ထဲကူးစက်သူ 38,000 ကျော်ရှိသလိုဆေးရုံတဲ့ကုသရသူတွေလည်းပိုများလာတယ်လို့ကျမရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နောက်ခုပတောင်းနေမှာရှိတဲ့တာတယုံကယူခဲ့တဲ့နမူနာမှာအာဖရိကဝက်တဝေးပိုးကိုတွေ့ခဲ့တယ်လို့ထိုင်းအာဒါဝိုင်တွေကအင်္ဂါနေ့ကပြောကြားပါတယ်ဒါကပထမဆုံးတရားဝင်အတည်ပြုချက်ဖြစ်ပါတယ်အိမ်မွေးဝက်သိဆုံးသွားရကနေဝက်တုကွေးပို့ကိုတွေ့ခဲ့တယ်လို့အရင်လတုန်းကကဆက်ဆက်တက်ကတို့ရဲ့တခွဲခန်းကထုတ်ပြန်ခဲ့ပါသေးတယ်။ထိုင်းနိုင်ငံကဘဝမွေးမြူရေးလုပ်ငန်းတွေကြားမှာဝက်တုကွေးပြန့်နှံ့နေပြီဖြစ်တယ်ဆိုတဲ့မှတ်စချက်တွေမကြမီရဲ့တတ်တပတ်တွေအတွင်းကထွက်ပေါ်လာခဲ့ပြီးတဲ့နောက်အာရပိုင်တွေကတတ်တက်ယုံတွေကနမူနာတွေကိုတခွဲစစ်ဆေးခဲ့တာပါ။ဝက်မွေးမြူရေးခြံစဲချံနဲ့တတ်တက်ယုံနှစ်ခုကနေနမူနာအပါဝင်နမူနာပေါင်း309ခုတည်းကနမူနာတစ်ခုမှာအခုလိုတွေ့ရှိရတာဖြစ်ပါတယ်ပိုးတွေ့ခဲ့ရမှာနေရာရဲ့၃ပိုင်ပတ်လည်ကိုကူးစက်ဆုံးဖြစ်အစွမ်းကကျင်းကြဖို့ရှိပါတယ်ဝက်တွေသွာလာတင်ဖို့တောင်ကိုခန့်သက်ထားပြီးတန်ရရှိတဲ့ဝက်တွေကိုတုတ်တယ်မှာဖြစ်ပေမဲ့အစွမ်းကဝက်ချံတွေကိုလည်း Ninaji Bima Pedello, Mumu Pumu to the Mutana, Nujai Mujo, Surabis Tanetuga, Pio Vale. Edilo Ninaji Bibu, Suapaga, Time Bangwing, Kona said, Lead the American Dollar Api, Second Dotma, Ting Adango, Inga Niga, the Bodu, Chata, Baby Pibale. What is Sanjama if we go to Tanga, Jonja Mapipale?
Legion Pantan, Digna Iganima, Yotia Piazondore. F-16 တိုက်လေရင်ဟာကျွန်းရဲ့တောင်ပိုင်းချာယာကြီးလေတပ်စခန်းကနေပြန်တက်သွားပြီးမကြခင်ပါပဲရေဒါမြင့်ငွင်းကနေပျောက်ကွယ်သွားတယ်လို့ထိုင်ဝမ်ကဝေဝန်ကြီးဌာနကပြောပါတယ်။ရှာဖွေကစေးလုပ်ငန်းတွေကိုအသေးချာလုံဆောင်ကြဖို့နဲ့ဘာကြောင့်ဒီတိုက်လေရင်ပြတ်ကျသွားရလဲဆိုတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်ဖို့အတွက်ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ကညွှန်ကြားထားကြောင်းသမ္မတရဲ့ပြောခွင့်ရ လက်ကျင်မှုပြန်တက်သွားတဲ့ F-16 တိုက်လေယာဉ်ဟာတက်သွားပြီးမကြာခင်မှာပဲပြတ်ကျသွားခဲ့ပူပါတယ်အလားတူပဲမနစ်ကလည်း F-5E တိုက်လေယာဉ်နှစ်စင်းလက်ကျင်ပြန်တန်းနေရင်လေထဲမှာအချင်းချင်းတိုက်မိပြီးတော့ပြတ်ကျသွားခဲ့ပူပါတယ်ခင်ဗျာ
အာဖဂန်နစ္စတန်လူဦးရေရဲ့ထက်ဝက်လူ22သန်းအတွက်လူသားချင်းစာနာထောက်ထားမှုအပူကြီးဒေါ်လာတန်ပေါင်း4400လိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီငွေကြေးပမာဏဟာတိုင်းပြည်တစ်ပြည်တည်းအတွက်အကူအညီတောင်းဆိုမှာအမြင့်မားဆုံးတောင်းဆိုချက်လည်းဖြစ်ပါတယ်။ကလေးသမောင်းများစွာကလည်းကြောင်းမနေရဖြစ်နေကြပါတယ်လို့ကုလသမဂ္ဂကဆိုပါတယ်။အကူအညီသာမရခဲ့လို့ရှိရင်ငါးနှစ်အောင်ကလေးတသန်းလောက်ဟာစိုးစိုးဝါးဝါအာဟာရချို့တဲ့တဲ့ယောဂါကိုခံစားကြရပါလိမ့်မယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာလက်ထောက်တွဲမှုချုပ်မာတင်ဂရစ်ဖစ်ကပြောကြပါတယ်။လူရည်ရဲ့တဝက်ဟာငါမုတ်ခေါ်ပါခြင်းပေးနဲ့ရင်ဆိုင်နေရပြီးလူကိုယ်တန်းကပဋိပက္ခကြောင့်နေရဆွတ်ခွာတင်းရှောင်နေရသူတွေဖြစ်နေပါတယ်လို့လည်းဆိုပါတယ်။ဆယ်စုနှစ်များစွာအတွင်းအစိုးဆုံးမူးခေါင်ခဲ့တဲ့အတွက်ကြောင့်လည်းလယ်သမားတွေနဲ့မွေးမြူသမားတွေဟာရုန်းကန်နေကြရပါတယ်။ဒါပြင်အိန္ဒိယချင်းနိုင်ငံတွေမှာလည်းအာဖဂန်နစ္စတန်ဒုက္ခသည်6တန်းရှိနေပါတယ်။
နောက်ဆက်ရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပြပွချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုစပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မတူပြီးဖလန်းမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေကြားဒီနေ့ January 17ရက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စီရီတင်းမာနေတဲ့မတူပြီးမြို့နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားထပ်ဖြည့်လာတယ်လို့လည်း CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ဘက်စီရင်နောက်ဆုံးအခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါရှင်
။ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့အင်္ဂါနေ့မှလည်းဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။စစ်ရင်တန်းတွေကိုမင်းတပ် CDF အဖွဲ့ဘက်ကချုံခိုးတိုက်ခိုက်မှုတွေလုပ်ရတာနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့ CDF ပြန်ကြားရေးတာဝန်ခံ Slime Yoman ကပြောပါတယ်။
ဒီနေ့ချက်တိခွဲလောက်မှာနောက်ထပ်တိုက်ပွဲတွေဖြစ်တယ်။ဒီမိုင်တိုင်38-39မိုင်ဝန်းကျင်မှာပဲတိုက်ပွဲတွေဖြစ်တယ်။ကျွန်တော်တို့ဘက်ကချုံခိုးပစ်တာပဲ။ဟိုဘက်ကထိခိုက်ချက်ဆုံးတော့မသိရသေးဘူး။ဒီနေ့ကမိုင်တိုင်29မှာနေ့လယ်တနာရီရောက်အောင်ပေါ့နော်။ဒီလိုပစ်ခတ်မှုဖြစ်တယ်။ကျွန်တော်တို့ကတော့အားဆုံးရှိမယ်။အထိခိုက်ကြလည်းရှိမယ်။ဒါပေမဲ့ဘလောက်ချက်ဆုံးပစ်တယ်လို့ပြောလို့မရဘူး
။ဇန်နဝါရီလ10ရက်နေ့တရင်းလာနေ့ကလည်းမတူပီမျိုးဘက်ကသွားတဲ့စစ်ရင်တန်းတွေကိုမင်းတပ် CDF ဘက်ကချုံခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မတူပီမျိုးနယ်ဘက်ကစစ်ကောင်စီတပ်တွေအလုံးရင်နဲ့အင်အားဖြည့်နေတယ်လို့လည်း Slime Yoman ကပြောပါတယ်။
CAR ကိုကိုတော်တော်လေးကျွန်မများတန်ခတ်ကနှစ်ပြည်နဲ့မတူပီကိုအားဖြည့်တဲ့ဘောပဲ
မတူပီမျိုးနယ်တဲမှာတော့မတူပီပလောက်ဝလမ်းအခြေဆိုင်ခမာရ304တရင်ကိုမတူပီ CDF အဖွဲ့ကနေပြီးတော့တရင်းလာနေနီးလေပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံကိုနေလင်းဦးကပြောပါတယ
်မနေ့ကတော့ကျွန်တော်တို့မတူပီကနေပလောက်ဝသွားတယ်လမ်းပေါ့လေပလောက်ဝခြေဆိုင်ဝင်လေခမာရ304ကိုကျွန်တော်တို့ CDF ဆက်ဆိုင်တာပုံတိုက်တာပေါ့လေမိုင်းခွေးပြီးကြတာအကစားဖက်ကသုံးဦးသာဆုံးပြီးမှခမာပြတန်ညာရရှိတာပေါ့လေ
မတူပီမျိုးနယ်တဲမှာဇန်နဝါရီလ3ရက်နေ့တဲကမတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါမင်းတပ်နဲ့မတူပီမျိုးနယ်တွေမှာလိုပဲချင်းမိနယ်တဲကဖလန်းမျိုးနယ်ဝေဘူလာမျိုးဘက်မှာလည်းဒီကနေ့တိုက်ပွဲတွေဖြစ်နေတယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ်
မင်းတပ်ကိုနိုင်နေတဲ့နယ်ကလည်းတိုက်ပွဲဖြစ်နေ
အဲ့မှာဝေဘူးလာတင်းပါမယ်စောထောင်သားနဲ့မိုင်းလက်မိရဲ့သူတို့စီကိုင်းမှုတရားတော့များမယ်တဲ့အပြေကြီးတော့ကျွန်တော်လည်းကြည့်ကြမကြည့်ရသေးဘူးခုနကဟိုပြည်သူခတ်တုံးဆိုလေစကိုင်းတိုင်းကလေးမြို့နယ်နှစ်ချောင်းကြည့်ရောဘက်ကနေချင်းမိနယ်ဖလန်းမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေတနင်္လာနေ့ညနေပိုင်းကဝေဘူးလာမြို့နီရန်အမ်ကြီးရွာနဲ့ခီတူရန်အကြားရောက်စီအန်ဒီအက်ဖ်ဘက်ကမနီကလည် ိုက်မှုတွေများတယ်လို့ CDF ဘက်ကပြောဆိုပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။တိုက်ပွဲအခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဖမ်းဆီးခဲ့တဲ့ဒေသခံ3ယောက်လည်းခုတက်တိလွတ်မလာသေးပါဘူး။တောင်ယာပြန်တဲ့အရက်သား9ယောက်ဖမ်းဆီးခံခဲ့ရဖြစ်ပြီးတော့2ယောက်ကိုတော့သူတို့ပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနယ်မင်းတပ်မတူပီဖလန်းထန်တလန်ဟာခါကံပလက်စတဲ့မြို့နယ်တွေမှာဒေသခံတွေကလက်နက်ဆွဲကင်စန့်ကျင်ခုခံတော်လှန်မှုတွေလှုပ်လာကြတာဖြစ်ပါတယ်ခင်ဗျာ။
ချင်းမီနယ်ဘက်ကစီရေးအခြေအနေကြောင့်ကိုသားညုံပြောပြပေးခဲ့တာပါ။ဆက်ပြီးတော့ဒန်ယာနဲ့ဖန်ခံရသူအမျိုးသမီးတင်းတောက်ကိုစစ်ကြောရေးပို့တဲ့တင်းကိုပြောပြပေးပါမယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ9ရက်နေ့ကရန်ကုန်မြို့ကျင်းမြိုင်မြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဦးခေါင်းမှာဒန်ယာရခဲ့တဲ့အမျိုးသမီးတင်းတောက်ကိုစစ်ကြောရေးမှာစစ်ဆေးဖို့စင်းယုံကနေဒီနှစ် January 17ရက်မှာခေါ်သွားတယ်လို့ရှင်းနေကပြောပါရယ်။အဲ့ဒီနေ့ကသူနဲ့အတူတင်းယူနေစဉ်အဖမ်းခံရတဲ့ဓာတ်ပုံတင်းတောက်ကိုလည်းစစ်ကောင်စီကတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ပြောပါရယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တင်းကိုမဆုမွန်ပြပြပေးပါမယ်ရှင
်ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တင်းငွေနေ့ကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငိမ့်ချမ်းချမ်းနဲ့ခြေတက်ဆန္ဒပြနေတဲ့လူအုပ်ထက်ကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးတဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုပ်သံသတင်းတော့ဖြစ်တဲ့မမှုရတနာခတ်မမို့ထွန်းနဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။မမှုရတနာခတ်မမို့ထွန်းဟာဥကောက်မှာအပြင်းထန်ဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုကောင်းဆက်လင်းဟာလည်းခေါင်းပိုင်းဒဏ်ရာနဲ့ဖမ်းခံခဲ့ရတာပါ။စစ်ဆေးရုံမှာတလားကျော်ကြာစေကူတမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှာစစ်ဆေးဖို့စစ်ကောင်စီဘက်ကနေဒီကနေ့ January 17ရက်နေ့မှာခေါ်ဆောင်သွားတယ်လို့ရှင်းနေကပြောပါတယ်။သူ့မှာဥကောက်မှာထိထားတဲ့ဒဏ်ရာကြောင့်ဝေဒနာတွေခံစားနေရတော့မယ်လို့လည်းအခုလိုပြောပြပါတယ်
။ခန္ဓာကိုယ်မှာရှိတဲ့တာမန်ပွန်းပဲ့ဒဏ်ရာတွေကကျောက်ပင်းသွားပြီ။နောက်ဥကောက်မှာရထားတဲ့ဒဏ်ရာကလည်းပဲဒဏ်ရာအမိနဲ့တော့အနာပြတ်သွားပြီမြင်အပြင်းပိုင်းကပေါ့သူအငြဲတူကြီးပေါင်းမှုနေတယ်နောက်တစ်ခါဒီတောင်းနေညံဖြစ်စဉ်ကိုပြီးတော့မှမှတ်မိကြတဲ့အခြေအနေဖြစ်တယ်ငွေတဲ့ပေါင်းအငြဲကနေပြီးတော့မှခြေရတည်းတော့ပတိစီထားငြဲရကြတော့တော့ပတိဖြီလိုက်တယ်ဒါတဏှာအပြင်ခြေထိုးခြေတော့ပေါ့နော်အဲ့လိုလုတ်ခဲ့တာနဲ့လုတ်ရုံနဲ့နောက်နှစ်လလောက်ဆိုရင်တစ်ခါတိုင်းပြန်ကောင်းမယ်အဲ့လိုတော့မှတ်ချက်ပြုပြီးတော့မနေ့ကတော့ဆေးရုံကဆင်းနေပြီးတယ်ဆေးရုံကဆင်းနေပြီးတော့မှဒီနေ့မနေ့ပေါ့ဒီနေ့မနေ့ကျတော့ဒီရှိပြည်သားစစ်ကြောကြီးကလာခေါ်သွားတယ်လို့ကြည့်နေတိုင်းရဲစခန်းကနေမှသူ့မိသားစုကိုအကြောင်းကြားလာတယ်အခုအချိန်ကတော့ဒါရှိပြည်သားစစ်ကြောကြီးကိုစစ်ကြောမှခံနေရတဲ့အနေအထားဖြစ်တယ်
စစ်တပ်ကနေကားနဲ့အတင်းဝင်တိုက်တဲ့အချိန်မှာသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့ဓာတ်ပုံသတင်းနောက်ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှင်းမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမေးမြန်းခံခဲ့ရတာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့တင်းနာနေတုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့အခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်
။သူကကြတော့ခါခစ်စီယိုးနဲ့စင်ဆုံယိုးပေါ့စင်ဆုံယိုးမှာတော်တော်ပြင်းပြနေတယ်ခြေကမ်းကိုခါတယ်တို့လည်းပဲတက်တာသွားပြီဆိုပြီးတော့မှ၄ရက်လောက်ကြာမှာဒီဗီဒီယိုစစ်ကြောကြီးကိုခေါ်သွားတယ်ခေါ်သွားတဲ့ညမှာတော့ရှင်းမနေပြင်နေရစားအပ်တယ်ရှင်းမနေရစားမှာတညအိပ်ပြီးတော့မှနောက်တနေ့ဒီဗီဒီယိုစစ်ကြောကြီးကလာခေါ်တော့သူ့မိသားစုတွေနဲ့ညီလိုက်ရတယ်ပေါ့အဲ့ချိန်မှာတော့သူကနှစ်ယောက်တွဲပြီးတော့မှစားဖို့ပြင်သွားတာသူတို့ပြည်တယ်ဉာဏ်ကြီးတော့တက်တာတဲ့အနေထားတော့မဟုတ်ဘူးပေါ့နော်တို့လည်းပဲစစ်ကြောကြီးကနေပြီးတော့မှမနေ့ကတော့ဒီစဉ်ကြီးထောင်ကိုပြန်ပြီးပို့တယ်။ဟိုကကြီးမနိုင်။ရင်းဆန်းကဘာပုံမှန်ညက်ပြီးဆွဲမယ်ဆိုတော့ကျားတို့မသိဘူး။သူတို့နဲ့ဆက်လျောက်မှု။တမကြီးကတော့အခုချိန်ကြီးကျားတို့သူ့မိသားစုလည်းမသိဘူး။ကျားတို့လည်းမသိသေးဘူး
။သူတို့နှစ်ယောက်စလုံးဟာဆန္ဒပြပွဲတင်ရယူနေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြပြီးသူတို့နှစ်ယောက်စလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့တင်ရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစက်တင်ဘာလ1ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့အလွတ်တန်းသတင်းနောက်တူဦးဖြစ်တဲ့မတ်သူဇာဟာလည်း ူဆွဲဆိုခံထားရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုံ့ဆောင်မှု905ကကြီအမှုအတွက်ဇန်နဝါရီလ13ရက်နေ့မှာတော့သူ့ကိုဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ဖို့ရှိနေပါတယ်လို့ရှင်းနေကပြောပါတယ
်အခုလက်ရှိစစ်ဆေးပေါ်ပေါ်ချက်တွေကမတူကြမှာဟိုခြေရင်းမိနေခံရင်လုံးလုံးဒီအမှုမပေါ်ပေါက်တဲ့အတွက်ဒီအဆင့်မှာပဲဆွဲချက်မတင်မနေလုပ်ပေးနေကြောင်းဆရာတို့ဆော်လဲချက်တင်ထားပါတယ်အခုလာမဲ့13ရက်နေ့ပေါ့သတ္တဉာဏ်ဉာဏ်ရင်အဲဆွဲချက်အမိတခုချပါလိမ့်မယ်။အဲကျားတို့ရဲ့ချောက်ထားချက်ကိုလျှောက်လဲချက်ကိုတရားရုံးကလက်ခံနေဆိုရင်တော့အဲ့ဒီမှာမတူတာလွတ်မှာပေါ့။အဲလက်မခံဘူးပြဲတယ်ဆိုရင်တော့အဲ့ဒီမှာဆွဲချက်ပြင်ပြီးတော့မှဒါမတူတာနဲ့မတူတာနဲ့ပြင်ပြတဲ့အတွက်ဆက်စစ်ဖို့ရှိမှာပါ။
မတူစားဟာ NNI ဆိုရလက်ထက်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တူဖြစ်ခဲ့ပြီးတော့လွတ်လပ်တဲ့အာရှအသံ RFA ပါအဝင်ပြည်တွင်းမှာရှိတဲ့ online channel နဲ့သတင်းစာတိုက်တော်တော်များများမှာအလုံးလုံးကင်ခဲ့တဲ့ဝိုင်းရင်သတင်းတော်တူဖြစ်ပါတယ်။စေုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာ Friday Times နဲ့ Myanmar Press Photo Agency MPA တို့မှအလွတ်တန်းသတင်းတော်အဖြစ်နဲ့မေလအထိလုံးကင်ခဲ့သူလည်းဖြစ်ပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်တုန်းကသတင်းတော်လုပ်ခဲ့မှုတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံထားရတာဖြစ်တယ်လို့သတင်းသမားတချို့ကလည်းဖမ်းဆီးထောင်ချအရေးယူတာတွေကဆက်လက်ရှိနေသေးဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေဆိုင်တန်လွင်သွေးချင်းသတင်းဌာနအယ်ဒီတာချုပ်ဒေါ်မြဝင်းရံကိုညောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းတောင်တွင်ကတရားရုံးကပုံမှန်95ကကြီးနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။အယ်ဒီတာချုပ်ဒေါ်မြဝင်းရံဟာပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကတောင်ကြီးမြို့မှာသူ့မရဲ့နေအိမ်မှာတမိနှုတ်ဦးနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဆီယနာသိမ်းပြီးချိန်မှာစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်တုန်းကလည်းစစ်ကောင်စီဘက်ကသတင်းတော်တချို့ကိုဖမ်းဆီးခဲ့တာတွေရှိတယ်လို့သတင်းဌာန၈ခုကလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့သတင်းသမားက100ကျော်ရှိပြီးတော့10ဦးထက်မနည်းလည်းထောင်ချခံထားရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အတွက်လက်ရှိမှာတော့သတင်းသမားအယောက်90လောက်အချင်းတောင်အသီးသီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကသတင်းသမားတွေပြုစုထားတဲ့စာရင်းအရာသိရပါတယ်ရှင်။
မဆုံမပြပြပေးခဲ့တာပါအခုတော့ရခိုင်ဘက်ကစစ်ပြေးဒုက္ခသည်စကန်တွေမှာထောက်ပံ့မှုတွေနှဲလာတဲ့အကြောင်းဆက်ပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်စစ်ပြေးဒုက္ခသည်စကန်တွေမှာစားရည်တောက်ရည်မလုံလောက်တဲ့ပြဿနာကြုံနေကြရတဲ့အပြင်ဆောင်းရာသီလည်းဖြစ်တာကြောင့်ဆောင်းနဲ့အနှွေးတွေတွေလိုအပ်နေကြပါတယ်နေရမပြတ်နိုင်သေးတဲ့စစ်ပြေးဒုက္ခသည်9000လောက်ရှိနေတဲ့ရခိုင်ပြည်မှာထောက်ပံ့ကူညီမှုတွေကလည်းအရင်ကထက်နှဲသွားတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့တွေကပြောပါတယ်ရခိုင်ဘက်ကဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းရေးသားပေးပို့ထားတာကိုဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်
စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းစီးပွားရေးတွေကြာဆင်းလာသလိုကုန်စည်နှုန်းတွေလည်းမြင့်တက်လာတာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့ယာယီဒုက္ခသည်စခန်းတွေမှာအစားအသောက်သုံးဆောင်မလိုလောက်မှုတွေကြုံတွေ့နေကြရပါတယ်။ကမ္ဘာစံတမ်းရေးကောင်စီအစီအစဉ် WFP နဲ့နိုင်ငံတကာကြက်ချင်ရေးအဖွဲ့ ICRC တို့ကငွေကြေးနဲ့စံစီစားစားတဲ့ကူညီထောက်ပံ့မှုတွေပုံမှန်ပေးနေပေမဲ့ပြည်တွင်းကကူညီတွေပေးမဲ့သူမရှိသလောက်နေသွားတဲ့အတွက်လိုအပ်ချက်တွေဖြစ်နေတယ်လို့စီဘေးဒုက္ခသည်ရေဆောင်ရနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများစီယုံ RDC ကကိုစော်စော်ထွန်းကပြောပါတယ
်အရင်လိုမျိုးထောက်ပံ့တဲ့အဖွဲ့တွေကမရှိနေတော့ဘူးအဲပုံမှန်ထောက်ပံ့တဲ့ ICRC တို့ WFP တို့နောက်ဒီအနာဆိုင်ရာလူပိပင်ဌာနတို့ဟိုဒီလောက်ပဲပုံမှန်ရှိနေပေါ့လေအဲကျန်တဲ့အဖွဲ့တွေဆိုတာကတော့အနည်းငယ်လို့မရှိနေဘူးပေါ့အဲ inox တို့တော်များဒီသားခံအဖွဲ့စီတွေရော private အဖွဲ့တွေရောတော့သဘောနဲ့ပြန်ကြတာရှိပါလေ။ဒီကဲမနေတဲ့သူတွေကသူတို့အနေနဲ့ဒီဝင်ရလုံးခဲ့နေဖို့တနေ့တစ်ပိုင်းလုံကြတာရှိပါလေ။အဲအခုကိုပြီးတဲ့ဖြစ်တော့တယ်။နောက်ဆင်းနာသိမ်းပြီးနောက်ပိုင်းမှာတော့စီးပွားရေးတွေထိခိုက်လာတဲ့အခါမှာလုံခဲ့တွေကလည်းအရင်လိုမနှွေဘူးတော့ဘောနော်။မစားလို့မရဘူးပြောပါလေ။ဒါကြောင့်မလို့ဒီစနေခါပိုင်းမှာတော့သူတို့အနေနဲ့အဲလူရှိတွေတော့ပို့ပြီးတော့များလာတယ်ဘောနော်တဖြည်းဖြည်းနဲ့
။တော်တော်ပြုံးနေတဲ့အတွင်းကလူကြီး9ကျော်နေထိုင်တဲ့တောင်မင်္ဂလာစီဘီဒုက္ခသည်စခန်းမှာဆိုရင်WFP ကငွေကြေးထောက်ပံ့တာတွေရှိနေပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်စားဝတ်တွေခက်ခဲနေတယ်လို့စီဘေးဒုက္ခသည်မအေးခင်ကပြောပါတယ
်စားဝတ်နေရတဲ့အဆင်မပြေပါဘူးဒါပေမဲ့ WFP ကတော့ဒူလူတရကိုလည်း18000ပေးတယ်တော့ရှိတယ်ဆရာအဲ့ဒါမှမမလုံးမလောက်ဘူးလေစည်းနှုန်းတွေလည်းတအားတက်တယ်လေဆရာစီတဘုံကို2500အဲ့လိုမျိုးတက်နေလို့
အခုလိုစားနေကြခက်ခဲတွေအပြင်စောင်းရသည်ဖြစ်တာကြောင့်စောင်းနဲ့နှွေးတွေလည်းလိုအပ်နေတယ်လို့မအေးခင်ကပြောပါတယ
်ကိုကတအားရှမ်းနေတဲ့အချိန်မှာစောင်းနေအနှွေးထည်တယ်မလုံမလောက်ဖြစ်နေလို့တအားလိုအပ်တယ်လိုအပ်တာမှလည်းလူပေါင်းဒီမှာတော့900ကျော်ရှိတယ်900ကျော်မှာတော့900ကျော်တို့ကတော့မရပါနဲ့300နဲ့ပါလို့တော့ခက်ခဲဖြစ်နေတယ်ဆရာ มันเนี่ยเราส่งไปได้เราปุ่มมาเราไปได้เสียว่าเลยติงโก้เนี่ยต้องใช้ไปได้เสียแล้วไม่ติงทองมาลัวเราเส้นยาวชีเดลุลชีเดกูยาชีเดลุลชีเดอะไรมันลงล็อปชีนี่ลูกตาชีนี่เด้อนี่ก็ต้องเอาไปเสียเราแต่ก็มันไม่ใช่บุษยาเลยดีแน่เลยอาจจะเนี่ยอันนี้ถือได้มาเปรียบบุสองเลยมาเปรียบบุยูเนี่ยอาจจะเราส่งไปได้ต้องใช้ไปติงโก้ต้องทำเลยเสียจะใครพี่เนี่ยมาเนี่ยต้องเสียเสียกูเนี่ยกงไปแล้วเกรงก็ ยามาสิ่งใดเนี่ยยังคงดำรงอยู่จ้าแต่เวจีจะพิบากันแล้วจ้ายังคงดีด้วยกันตัวเองจ้าโอ้เองส่งกอดทบีกันอย่างนี้สิบีดูข้าเดชกันนี่มาโคลนีแตงจ้าบ้าเลยและที่ยังคงมีเนื้อมาแต่เวรีจะได้หนีไปสิบีดูข้าเดรีมีอาซูเนียบยันตัวกันจ้าไปไหมไม่เนี่ยปากเวจีเดชจันเล่นเดียมเชียงดีดูจีวารีก็ยอดยาดารีเนียบเป็นนายจ้าดีเรียบยิ่งสุยากาเลยลงจุยอามากันเจมาปีนายดีละจ้า
นี่ยังไม่เปลี่ยนในเนี่ยสิบเอ็ดดอลลาร์สุดสุดบ่คุณจะต้องนี่บ่ดอลลาร์สกันนี่มาชี้นี่จะว่าเลยครับเนี่ยอุตส่าห์ให้อุปยาบีเกเรจะขายไปกับดอลลาร์เดียร์ชี้นี่บ่คุณจะไปอเมริกันดอลลาร์สิดอลลาร์ลูช่วยซื้อสตองซีเนตตัวเองก่อนจะช่วยซื้อดอลลาร์จังเลยจีจ่ายเอาบ่อเมริกันดอลลาร์กูเปลี่ยน
เปลี่ยนป้ามาเลี้ยงยามาจังหวะนั้นเท่านี้บาซีดอลลาร์จ้าช่วยซื้ออะไรจะเจ้าก็จะเสียสิทธิ์คนนั้นต้องเราซีดอันนี้ไปเอเมริกันดอลลาร์ซีดจะได้จ้าช่วยเนี่ยสตองซีบ้างไว้จะชาร์ตตัวเองก่อนจะช่วยเลยซีรีจันนี่เลยจ้ายังงงอ่ะปีปุ่นอะไรตัวเองกูจะจดเองเปลี่ยนไปบ้างไหมเช่นยามาเองงั้นช่วยซีนู่นฮะแต่บ้านเดิมอ่ะจะงาดองลองซีดอลลาร์กันมาทีนี้จะหน่วยละเสียดีนี่มารอข้าวสุดจะเจ้าก็เสียสิทธิ์คนนั้นต้องจะป้าวุ
တွက်ကြောင့်လို့ရွှေလုံငန်းရှင်များအသင်းတာဝန်ရှိသူတို့ဖြစ်တဲ့ဦးမျိုးမြင့်က VOA ကိုပြောပါရယ
်ရွှေရတော့ကျွန်တော်တို့ရှိမှရှိပေါ်နေတာဒီရတော့ဒီပြည်ရင်းတော်လာကြီးတက်လို့ဖြစ်တာပါပဲရေထဲမှာဓာတ်တက်လာတယ်ပြည်လို့ကျွန်တော်ဒီရွယ်နေလို့ရွှေရှားလို့မဟုတ်ဘူးပြည်ရင်းတော်လာကြီးကြောင့်ဖြစ်သွားတာဗျာ
ကမ္ဘာရွှေစည်းကတော့တအောင်ဆောက်ကိုအမေရိကန်ဒေါ်လာ1950နဲ့1800ပေါင်ဝန်းကျင်မှာပဲအတက်ကြာဖြစ်နေပါတယ်။မကြခင်ရောက်လာတော့မှတရုတ်နှစ်တစ်ကူးချိန်မှာကမ္ဘာရွှေစည်းလဲအနည်းငယ်တက်နေတာပါ။ဒီရက်ပိုင်းမြန်မာနိုင်ငံမှာဒေါ်လာစည်းတက်လာတာကပြည်ပပို့ကုန်ကရတဲ့ဝင်ငွေပြန်ဝင်လာတာနည်းသွားတာကြောင့်လို့ရွှေလုံငန်းရှင်တချို့က VUE ကိုပြောပါတယ်။ဒီကနေ့ဘူဘန်ကသတ်မှတ်ထားတဲ့ဒေါ်လာပေါင်စည်းကဒေါ်လာကို1988ကျပ်စည်းဖြစ်ပြီးပြင်ပမှာ7000ဝန်းကျင်နဲ့အရောင်းဝယ်လုပ်နေကြပါတယ်။တရဝင်းငွေလဲကောင်တော်တွေမှာဒေါ်လာလူသလောက်ဝယ်များသူတွေကတော့ပြင်ပမှာပေါက်ဈေးပေးပြီးဝယ်နေကြရတာပါမြန်မာကျပ်ငွေနဲ့ဒေါ်လာလဲနှုန်းမှာဒေါ်လာဈေးမြင့်နေတာမို့ဒေါ်လာနဲ့ဝယ်ရတဲ့73စီဈေးကလည်းတည်ရည်နဲ့ပြန်တက်လာပါတယ်အကြောင်းကတော့ပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2000နီးပါးရှိနေတာကြောင့်ပါဘူဘန်ကတော့လောင်စာဆီတင်သွင်းတဲ့ကုမ္ပဏီတွေကိုပြင်ပထက်နည်းတဲ့နှုန်းနဲ့အမေရိကန်ဒေါ်လာတန်း30ကျော်ကို2022ခုနှစ်အတွင်းကရောင်းချပေးခဲ့ပါတယ်ဒီငွေတွေနဲ့ဝယ်ထားတဲ့ဒီဇယ်ကားလမ်းပေါင်း12တန်းလောက်ကိုပြည်ရင်းကုမ္ပဏီ10ခုကဇန်နဝါရီလ7ရက်နေ့ကစပြီးရောင်းချသွားမယ်လို့မြမရီနန်နဲ့ရီနန်ထွက်ပစ္စည်းကြီးကြပ်စစ်ဆေးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှာရှိတဲ့သူတို့ဆိုင်ွယ်69ခုကနေအထူးနှုတ်နဲ့ရောင်းချပေးသွားမယ်လို့ဆိုထားပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်တော့လုံလုံလောက်လောက်ရနိုင်ဖို့ခက်ခဲရှိုံမယ်လို့မန္တလေးက73စီဆိုင်ရှင်တူက VOE ကိုပြောပါတယ်။၄-၅ရက်အတွင်းမှာ73စီတပေပါကိုကြက်3000လောက်ဈေးတက်လာတယ်လို့သူကပြောပါတယ်
။တက်နေရပဲတနည်းကို1000လောက်ကိုထုတ်တယ်။အဲဟောရတော့ပါမယ်ဆိုတော့ဘယ်လိုဆိုလဲဖြစ်နေရဒီဈေးတက်တာဒီတိုင်းဖြစ်နေရဆိုတော့လေဒီနေ့ပေါ့ကအ3000ကျော်တယ်ကို3000ကျော်လောက်ရှိတယ်။3000ကျော်တက်လာတော့ပြောတော့အရင်ကတော့3000ကျော်လေးပဲရှိရတယ်။အရင်လျှော့ရနိုင်တယ်တော့မရှိမအောင်။ဘာလို့ဆိုဈေးကအကုန်ဖုံးတက်နေရပြီးတော့တနည်းတစ်ဈေးဖြစ်တာရင်လုံးဝတစ်ခါဖြစ်လို့မျိုးပြန်ဖြစ်နေတယ်။
ဒီကနေ့ဇန်နဝါရီလ7ရက်နေ့မှာ73စီပေါက်ဈေးကအောက်တိန်တလီတာကို1425ကျပ်ကနေ1480ဝန်းကျင်ဈေးရှိပါတယ်ဒီဈေးကတော့တလီတာကို1400ကျပ်ဈေးအထက်မှာရှိနေပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းကလေးကကုန်ဈေးနှုန်းတွေတရရတက်လာချိန်မှာအခုလို73စီဈေးနှုန်းတွေတက်လာနေတဲ့အတွက်ကုန်ဈေးနှုန်းတွေဒီထက်ပိုတက်လာဖို့သာရှိနေတဲ့ပေါ်လူလူကစိုးရိမ်နေကြပါတယ်ခင်ဗျာ
ရွှေ73စီနဲ့တွင်းကုံတချို့ဈေးမြင့်တက်လာတဲ့အကြောင်းကိုကြော်ကြော်သိပြပြပေးသွားတာပါရှင်ဒီကနေ့ညအတွက်သတင်းပို့ပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိထုတ်လွှင့်ပေးနေတာပါဒုတိယပိုင်းညဘက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြပတ်စင်ခဏတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ n link ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဆွေးနွေးခန်းစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးအင်္ဂါညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဝက်ရဲ့နှလုံးနဲ့အစာတို့ကုသပေးတဲ့အကြောင်းပြောပြပေးပါမယ်။ American ပြည်ထောင်စုကနှလုံးရောဂါအပြင်းထန်ခံစားနေရတဲ့လူတစ်ယောက်ကိုမျိုးဗီဇပြုပြင်ထားတဲ့ဝက်ရဲ့နှလုံးနဲ့ပထမဆုံးအစာတို့ကုသပေးလိုက်ပါတယ်။တရိတ်ဆန်စီကနှလုံးနဲ့လူသားတစ်ယောက်စီအစာတို့ကုသပေးလိုက်ပြီး၃ရက်ကြာတဲ့အထိလူနာအခြေအနေကောင်းနေတယ်လို့သူ့ကိုကုသပေးခဲ့တဲ့ဆရာဝန်တွေက January 10ရက်နေ့မှာပြောလိုက်ပါတယ်။ Writer သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။ American ပြည်ထောင်စု Maryland ပြည်နယ်ဆေးသက်ကတော်ကဆရာဝန်တွေဟာဝက်နှလုံးနဲ့လူကိုအစာထိုးကုသပေးလိုက်ပါပြီ။တီကူရုံးကတော့မျိုးပီစပြုတ်ပြင်းပြောင်းလိုက်ပြီးတော့ကိုအင်ကအစာထိုးကုသပေးနိုင်တဲ့နီလန်းတဲ့တဲ့မျိုးဖြစ်လာပါတယ်။ဒီကုသမှုအောင်မြင်မယ်ဆိုရင်တော့လူကိုအင်္ဂါတွေကမိခိုးနေရတဲ့အဖြစ်မျိုးရှောင်လွှဲနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေပါတယ်။ဒီခွဲစိတ်မှုမှာပါဝင်ခဲ့တဲ့ဒေါက်တာဘတ်လီဂရစ်ဖစ်ကအခုလိုရှင်းပြပါတယ်။
We've never done this in a human. And I like to think
လူမျိုးနဲ့စာထုတ်ကုသပြီးတာမျိုးကျွန်တော်တို့မလုပ်ခဲ့ဘူးပါဘူး။လူနာအတွက်အကောင်းဆုံးကုထုံးတစ်ခုလုပ်ပေးလိုက်နိုင်တယ်လို့ထင်ပါတယ်။ဒါပေမဲ့သူ့ကိုဆက်ပြီးတော့စောင့်ကြည့်သွားဖို့လိုပါတယ်။တရက်တစ်ပတ်တစ်လဒါမှမဟုတ်နှစ်နဲ့ချီပြီလားဆိုတော့မသိသေးပါဘူ
းမေရီလန်းပြည်နယ်မှာနေထိုင်တဲ့အသက်58နှစ်အရွယ်ဒေးဗစ်ဘန်နက်တော်တော်တီကူရုံးကနောက်ဆုံးရွေးချယ်စရာနေလန်းဖြစ်ပါတယ်ခွဲစိတ်မှုမလုပ်ခင်တည်းရဲ့လို့မစ္စတာဘန်နက်အတွက်မေရီလန်းတက္ကသိုလ်ကထုတ်ပြန်ချက်မှာတော့အသေးခံမလားခွဲစိတ်မှုခံယူမလားဆိုတဲ့နေလန်းပဲရှိတဲ့အတွက်ဒီနေလန်းကိုရွေးချယ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောထားပါတယ်ဒီလိုအစားထိုးစမ်းသပ်ကူတာမှုအတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးကိုကယ်ရေးဌာနFDA ရဲ့အရေးပေါ်ခွင့်မှုချက်ကိုလည်းမေရီလန်တက္ကသိုလ်ကတောင်းယူခဲ့ရတာပါ
The surgery on our patient around 8
ခွဲစိတ်မှုကနိုင်နဲ့ချီပြီးကြပါတယ်မြေခင်းပိုင်းထိရောက်သွားပါတယ်နှလုံးအသစ်ကလူခန္ဓာကိုယ်ထဲမှာဘယ်လိုလှုပ်ရှားသလဲဆိုတာစမ်းသပ်ဖို့ခွဲစိတ်မှုကိုခဏရပ်ထားဖို့လည်းပြင်ဆင်ထားကြတာပါတရိတ်ဆန်စီကနှလုံးလူကိုယ်ထဲမှာကောင်းကောင်းလှုပ်လှုပ်တာမြင်ရတော့တိတ်ကိုအားရမိပါတယ်
American ပြည်ထောင်စုမှာကိုအင်ကအစာထိုးကုသမှုခံရဖို့စုံဆိုင်နေတဲ့သူပေါင်းတသိန်းတသောင်းကျော်ရှိပြီးတော့နှစ်စဉ်လူနာ6000လောက်ကုသခွင့်မရခင်အသက်ဆုံးရှုံးနေကြတယ်လို့ organdonor.gov internet ဆက်မျက်နှာမှာဖော်ပြထားပါတယ်။ဝက်ရဲ့ကိုရင်းအင်ကအစိတ်ပိုင်းတွေကလူသားတွေနဲ့တိတ်ကိုဆင်တူပြီးတော့ဝက်တကောင်ကိုတက်လိုက်တဲ့အချိန်မှာသူ့နှလုံးအရွယ်အစားကလူနှလုံးနဲ့ရွယ်တူလောက်ရှိပါတယ
်။အစာထိုးထားတဲ့ဝက်ရဲ့နှလုံးသားကိုလူကိုယ်ကစွမ်းအားဖြင့်တိုက်ခိုက်ပါလိမ့်မယ်။ဒါကိုတော့စောင့်ကြည့်ရမှာပါ။အဲဒီအတွက်လည်းကုထုံးသည့်တစ်ခုကိုပြင်ဆင်ထားပါလေ။မျိုးဗီဇပြုပြင်ထားတဲ့ဝက်ရဲ့နှလုံးသားကလူနှလုံးသားလိုတသားတည်းဖြစ်လာအောင်ကိုယ်ကစွမ်းအားတွေကတိုက်ခိုက်လာရင်လည်းတုံ့ပြန်နိုင်အောင်ပြင်ဆင်ထားတာဖြစ်ပါလေ
။ဝက်ရဲ့ကြောက်ကပ်အသည်းနဲ့အဆုတ်တွေကိုလည်းအစာထိုးကုသတဲ့နေရာမှာတုံ့လို့ရမလားဆိုတာကိုပညာရှင်တွေသုတေသနလုပ်နေကြပါတယ်။အရင်တုန်းကလုပ်ခဲ့တဲ့အလားတူအစာထိုးကုသမှုတွေမှာတော့မျိုးဗီဇချင်းမတူတာရဲ့ကြောင့်လူခနာကိုကဝက်ရဲ့နှလုံးကိုလက်မခံတဲ့အတွက်အောင်မြင်မှုမရခဲ့ဘူးလို့လည်းဒေါက်တာဂရစ်ဖစ်ကပြောပါတယ်။မစ္စတာဘန်နက်ကိုလည်းအစာထိုးခွဲစိတ်ထည့်ပေးထားတဲ့ဝက်ရဲ့နှလုံးမှာတော့လူကိုကဆန့်ကျင်တတ်တဲ့မျိုးဗီဇတချို့ကိုဖယ်ရှားထားပြီးကိုခံစွမ်းအားလက်ခံတဲ့လူမျိုးဗီဇ6မျိုးကိုထည့်ထားပေးတာပါ။ဒါအပြင်အဆမတန်ကြီးထွားတတ်တဲ့မျိုးဗီဇတွေကိုလည်းဝက်နှလုံးထဲကနေဖယ်ထုတ်ထားပါတယ်။အစာထိုးထားတဲ့နှလုံးအသစ်ကိုခန္ဓာကိုယ်ကစန့်ကျင်တာမျိုးမလုပ်အောင်လို့စမ်းသပ်ထုတ်လုပ်ထားတဲ့ဆေးတမျိုးကိုလည်း Kiniska ဆေးကုမ္ပဏီကမစ္စတာဘန်နက်အတွက်ထုတ်လုပ်ပေးထားတာဖြစ်ပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြတဲ့အင်္ဂါညဆွေးနွေးခန်းမတိုင်ခင်အမေရိကန်နိုင်ငံရေးအကြောင်းပြောပြပေးပါမယ်။ရုရှား-ယူကရိန်းနယ်စပ်ကတင်းမာမှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားထိပ်တန်းတာဝန်ရှိသူတွေဒီသတင်းပတ်ထဲတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲရဲ့ရလဒ်ဘလို့ဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမစ္စတာကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်။ဒ ီသတင်းပတ်အတွင်းဂျနီဗာမှာကျင်းပမယ့်အမေရိကန်ရုရှားဆွေးနွေးပွဲမှာရုရှားတပ်ဖွဲ့ဝင်3000လောက်တက်ဆွဲထားပြီးအခြေအနေတွေတင်းမာနေတာနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။နေ့အတော်ကြာအဆင်မပြေဖြစ်လာရကနေအခုအခါမှာရုရှားဘက်ကတက်တွေတိုးမြင့်ချထားလာတာပါ။ရုရှားဘက်ကတော့အိမ်နီးချင်းနိုင်ငံကိုကျူးကျော်သိမ်းပိုက်ဖို့အစီအစဉ်မရှိကြောင်းနဲ့လုံခြုံရေးအမခံချက်ရှိဖို့အရှေ့ဥရောပကနေနေတိုးတက်တွေပြန်လည်ဆုတ်ခွာဖို့တောင်းဆိုပါတယ်။အမေရိကန်ဘက်ကတော့တပ်ဖွဲ့ဝင်တွေဘယ်နေရာမှာချထားမယ်ဘယ်နေရာမှာစီရေးလေ့ကျင့်မှုတွေလုပ်မယ်ဆိုတာနဲ့ပတ်သက်လို့စာချုပ်ပါအချက်တွေကိုဆွေးနွေးညှိနှိုင်းနိုင်မယ်လို့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်တော့ short ချမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
To make actual progress
Russia ကယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့အဆင့်တစ်ပြင်ထားတဲ့အနေနဲ့နေဆက်မှာ Russia တပ်ဖွဲ့ဝင်တသိန်းလောက်တက်ချထားတာမျိုးဒီအင်အားကိုတမဟုတ်ချင်းနှစ်ဆလောက်တိုးဖို့ဖြစ်နိုင်ခြေတွေလည်းရှိနေတာဆိုတော့အခြေအနေတိုးတက်မှုတွေတွေ့ရဖို့ခက်ခဲပါတယ်
။ရုရှားဒုတိယနိုင်ငံသားဝန်ကြီးဆာဂေးရစ်ကိုကလည်းရုရှားတွေရဲ့လူမျိုးရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုအပေါ်အမေရိကန်ဘက်ကနားလည်မပေးနိုင်တာကြောင့်ဆွေးနွေးပွဲကနေတိတ်ရလက်ကောင်းထွက်လာမှာမဟုတ်ဘူးလို့ရုရှားသတင်းအေဂျင်စီကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့ရှင်းနှစ်ကယူကရိန်းပိုင်းခရိုင်းမီးယားကျွန်းကိုရုရှားတွေကျူးကျော်သိမ်းပိုက်ပြီးကြတဲ့ကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့တာပါ။ယူကရိန်းဟာအရင်ဆိုဗီယက်ပြည်ထောင်စုတည်းကဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်အဲဒီဒေသကိုအမေရိကန်တပ်တွေဆင်လွတ်ဖို့အကြံပြုတာမျိုးရှိပေမဲ့လို့ဘိုင်ဒန်ဆိုရရဲ့ရည်တည်ချက်အတိုင်းတတမန်ရေးအရာအဖြေရှာတာမျိုးကပိုအလုပ်ဖြစ်မယ်လို့လဲဆိုကြပါရယ် Republican ထက်လွတ်တော်အမတ် Mike Rounds က ABC This Week အစီအစဉ်ကိုအခုလိုပြောရယ
် And I think sending a message
to ဖြေရှာမယ်ဆိုတာမျိုးချိန်ချောက်တာတဲ့တတမန်ရေးအရာဖြေရှာတာကပိုပြီးတော့လုပ်ဖြစ်လိမ့်မယ်ဆိုတာမျိုး Mr. Putin စီရင်းစကားပါတာကပိုပြီးတော့အဆင်ပြေလိမ့်မယ်ထင်ပါတယ်
ခုလိုကိစ္စမျိုးဟာယူကရိန်းဘက်ကရည်တည်ရဲဆိုတာထက်နိုင်ငံတကာနိုင်ငံကနေအခြားနိုင်ငံတကာနိုင်ငံအပေါ်အင်အားသုံးကျူးကျော်တာမျိုးကိုလက်သက်မခံနိုင်တာဖြစ်တယ်လို့အမေရိကန်ဘက်ကပြောတယ်။နိုင်ငံသားဝန်ကြီးဘလင်ကင်က
That's why it's so important
ယူကရိန်းနဲ့အထူးရည်တည်ရဲဆိုတာထက်နိုင်ငံတကာနိုင်ငံရဲ့ပိုင်နဲ့အချုပ်အခြာအာဏာလွတ်လပ်တဲ့နိုင်ငံတကာနိုင်ငံဖြစ်တယ်ဆိုတာကိုအတိအမှတ်ပြုအလေးထားဖို့ဟာအလွန်အရေးကြီးပါတယ်
နိုင်ငံကိုယ်စားလှယ်တွေဆွစ်ဇာလန်မှာတည်ဆုံပြီးဒီသတင်းပတ်ထဲမှာပဲဘယ်လ်ဂျီယံနဲ့ဩစတြီးယားနိုင်ငံတွေမှာဆက်လက်ဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
ကိုအောင်အောင်ပြပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်းနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့ပြည်သင့်နိုင်ငံကတိုက်တန်းနဲ့တင်မောကြီးဘော်ကအတုံးဆောင်နေကြောင်းပြောပြပေးမှာပါ။လွန်ခဲ့တဲ့နှစ်ပေါင်း130ကနှစ်မြုပ်ခဲ့တဲ့တိုက်တန်းနဲ့တင်မောကြီးဘော်ပါသွားခဲ့ကြတဲ့ Key Theory ရဲ့အတုံးဆောင်အဝတ်အစားတွေကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေပါဗျ။ပစ္စည်းပေါင်း200ကျော်ပြသထားတာမို့ဒီပစ္စည်းတွေကနေ Key Theory ရဲ့အကြောင်းနဲ့အဖြစ်အပျက်တွေသိရအောင်ပြပွဲကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ရအောင်ပါရှင
်။1912ခုနှစ်တုန်းကကဘာဘော်ကအခမ်းအနားဆုံးတိုက်တန်းနဲ့တင်မောကြီးဘော်မှာခီးသည်တွေဘလို့လိုက်ပါစီးနေခဲ့ကြတယ်ဆိုတာကိုကိုယ်တိုင်မြင်နိုင်ခံစားနိုင်အောင်လို့ဗြိတိန်နိုင်ငံလန်ဒန်မြို့ကနေဒါဝါတာအရက်မှာ Titanic The Exhibition ဆိုတဲ့ပြာခံပြသနေပါတယ်။တင်မောကြီးစီးခဲ့ကြတဲ့ခီးသည်တွေရဲ့အတုံးအဆောင်တွေပထမရန်စားအပိုင်းကစပွဲကလတ်တိုင်းပကံခွက်ရောက်တွေအထိပစ္စည်းပေါင်း200ကျော်ကိုပြသထားပါတယ်။တင်မောကြီးဘော်ကခီးသည်တွေရေးသားခဲ့တဲ့စာတွေတင်မောကြီးနဲ့ပတ်သက်တဲ့သတင်းတွေအသက်ရှင်ကြာရည်သူတွေပြောပြတဲ့အတွေ့အကြုံတွေအားလုံးကိုလေလာနိုင်အောင်လဲဒီပြကမ်းမှာစူးစီးပေးထားပါတယ်။တင်မောကြီးရဲ့ပထမဒန်းစာစိန်ခန်းအိတ်ခန်းတွေကနေတတိယဒန်းစာအခန်းချင်းလေးတွေအထိအပြင်မှာပြင်ဆင်ထားခဲ့တဲ့အတိုင်းနဲ့စင်တူပြန်လဲပြင်ဆင်ပြသထားပါတယ်။ဂဒင်းတွေစပွဲတွေကလတ်ထိုင်းတွေအပြင်ပထမဒန်းစာအိတ်ခန်းတွေဘက်ကလူသွားစင်းကြံရှောင်းလန်းအထိအားလုံးအသေးစိတ်ပြန်လဲပြင်ဆင်ထားတဲ့အတွက်စိန်ခန်းပထမဒန်းစာနဲ့တတိယဒန်းစာအပိုင်းဘလောက်ကွာတယ်လဲဆိုတာကိုလည်းကိုယ်တိုင်မြင်နိုင်ပါတယ်။ရွှေရှားနေတဲ့အေယာမရေခဲကြောက်ဆိုင်တုံးကြီးကိုတိုက်တန်နစ်တင်မောကြီးတိုက်မိပြီးနစ်မြုပ်သွားခဲ့တဲ့အချိန်အထိတင်မောပေါ်ပါလာတဲ့ခီးသည်တွေဝစ်စားခဲ့တဲ့အဝတ်အစားတွေတုံးဆွဲခဲ့တဲ့ပစ္စည်းတွေကိုပြသထားတဲ့အထက်မှာအခုမြင်နေရတာကတော့အဲ့ဒီနေတုန်းကအသက်မသေးပဲလွတ်မြောက်ခဲ့သူခီးသည်ကယ်ရိုလီနာဘီစထရောမ်ဝစ်ဆင်ခဲ့တဲ့ညဝက်အင်ဂျီဖြစ်ပါတယ်အခုလိုတင်မောကြီးပေါ်ပါသွားခဲ့ကြတဲ့ခီးသည်တွေရဲ့ကိုပိုင်ပစ္စည်းအသုံးဆောင်တွေကနေသူတို့နဲ့ဆက်နွယ်နေတဲ့ဖြစ်ရပ်မှန်တွေကိုသိနိုင်တယ်လို့ပြကန်းတာဝန်ကလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်သူ Klaus Roran ကရှင်းပြပါတယ
် Regarding the objects and what they tell us is for example a diary kept by a man from Finland
ဒီပစ္စည်းတွေကနေကျွန်တော်တို့ဘာတွေသိရတယ်လဲဆိုတော့ဥပမာ
ဖင်လန်နိုင်ငံကအမျိုးသားတယောက်ရဲ့ diary ဆိုတိုက်တန်နစ်သင်္ဘောကြီးပေါ်မှာရှိတဲ့တအုပ်သေးသော diary ဆောက်ဖြစ်ကောင်းဖြစ်နေပါလေသူ့ရဲ့ကိုယ်ပေါ်မှာတွေ့ခဲ့ရတာပါရေခဲဆိုင်ကြီးနဲ့သင်္ဘောကြီးတိုက်မိတဲ့အီဘီလာ14ရက်နေ့အထိ diary ဆောက်ဆောင်ထားခဲ့တာဖြစ်ပါတယ်ခလီပနယ်လေးတစ်စုံဆိုလဲအသက်ငယ်လေးနံပါတ်1ပေါ်မှာအသက်ရှင်ခဲ့တဲ့အသက်4နှစ်အရွယ်မိန်းကလေးငယ်လေးစီးထားတဲ့ဖက်နယ်ဖြစ်ပါတယ်သူ့အမေရောအဖေပါအသက်ငယ်လေးပေါ်ခုံဆင်းလို့မြောက်ခဲ့ကြပါတယ်။ဒါဂလတ်တတိယတန်းကလိုက်လာသူတွေတဲ့တမိသားစုလုံးအသက်ရှင်ကျန်တဲ့မိသားစုတချို့ထဲမှာသူတို့မိသားစုလည်းပါပါတယ
်။အေယာမတိုင်တန်နစ်သင်္ဘောအသစ်ကြီးကိုရေးချပြီးတဲ့နောက်ပထမဆုံးခီးစဉ်အဖြစ်နဲ့1912ခုနှစ်ဧပြီလ10ရက်နေ့ကဗြိတိန်နိုင်ငံဆောက်သမ်ပတန်မြို့ကနေနယူးယောက်မြို့ကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်။ခီးစဉ်၄ရက်မြောက်တဲ့ဧပြီလ14ရက်နေ့ညမှာနယူးဖောင်းလန်ကန်လော်မှာမျောနေတဲ့ရေခဲတောင်ကြီးကိုတိုက်မိပြီးတော့နစ်မြုပ်သွားခဲ့တာဖြစ်ပါတယ်။သင်္ဘောကြီးပေါ်မှာခီးတဲ့နဲ့ဝင်တဲ့စုစုပေါင်း2200လောက်ပါသွားပြီးတော့1500လောက်ပျောက်ဆုံးသေဆုံးခဲ့ပါတယ်။ပေပေါင်း882ပေရှည်လျားပြီးတော့185ပေမြင့်တဲ့တိုက်တန်နစ်သင်္ဘောကြီးဟာအဲ့ဒီအချိန်တုန်းကအကြီးမားဆုံးနဲ့အခမ်းအနားဆုံးဇိမ်ခံသင်္ဘောကြီးဖြစ်ခဲ့တာကြောင့်သင်္ဘောပေါ်မှာဥရောပတလွှားကလူချမ်းသာတော်တော်များများလိုက်ပါစီးနေခဲ့ကြပါတယ်။အဲ့ဒီထဲမှာဒီတက်ဆီတို့ဝစ်ဆောင်ပိုင်ရှင်စပိန်နိုင်ငံကတထေဗစ်တာပညာစကိုလည်းပါပါတယ်လက်ထပ်ပြီးစဇနီးတွေနဲ့အတူပြားရည်စမ်းခရီးထွက်လာသူဖြစ်ပါတယ်အရင်ညာတော့ကသူ့ဇနီးနဲ့ဇနီးရဲ့အမျိုးသမီးအဖော်ကိုအသက်ငယ်လေးနံပါတ်၈ပေါ်တင်ပေးခဲ့ပြီးတော့ကျန်တဲ့ခီးတွေကိုကူညီဖို့အတွက်တင်မော့ကြီးပဲပြန်သွားခဲ့တဲ့သူ့ကိုလုံးဝပြန်ရှာမတွေ့တော့ပါဘူးအဲ့လိုခီးတွေရဲ့ဖြစ်ရမှန်တွေကိုသူတို့သုံးဆွဲခဲ့တဲ့အသုံးအဆောင်ပစ္စည်းတွေကျန်ရစ်သူတွေပြောပြတာကနေသိရနိုင်ပါတယ်
Among other artifacts we have here is the ring that used to belong to Swedish passenger Gerda Lindell.
အတုံးဆောင်ပစ္စည်းတွေကဒီလက်ဆိုးဆိုရင်ဆွီဒင်နိုင်ငံကခီးတဲ့ Gerda Lindell ရဲ့လက်ဆိုးဖြစ်ပါတယ်။သူခမရကံမကောင်းစွာပဲအသက်ငယ်လေးပေါ်တက်ဆရာနေရာမရှိတော့ရေဝေဝင်နေတဲ့အသက်ငယ်လေးကိုတွေ့ထားခဲ့ပါတယ်။နောက်ဆုံးဆက်မတွေ့ထားနိုင်တော့ပဲလွတ်ထွက်သွားပြီးပျောက်သွားခဲ့ပါလေသူလွတ်ထွက်မသွားခင်သူလက်စွပ်ကအသက်ငယ်လေးပေါ်မှာကျွတ်ကျသွားခဲ့ပုံရပါတယ်အဲ့ဒီအသက်ငယ်လေးပေါ်ကလူ12ယောက်အသက်ရှင်ပါတယ်အသက်ငယ်လေးကတော့မြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာမျောသွားပြီးတလအကြာမှာပြန်တွေ့ပါတယ်အဲ့ဒီအသက်ငယ်လေးကိုနယူးယောက်ကိုယူလာပြီးစစ်ဆေးကြတဲ့အခါအောက်ဖက်မှာကပ်နေတဲ့လက်စွပ်တွေကိုတွေ့တွေ့ပါတယ်အဲ့ဒီလက်စုကိုဆွေရင်ကိုပို့လက်စုပိုင်ရှင်ရဲ့မိဘတွေကိုလိုက်ရှာခဲ့တာပါဂျာရာရဲ့မိဘတွေကတော့သူတို့သမီးလေးကိုဆုံဆုံလိုက်ရတဲ့အတွက်တိတ်ကိုကြေကွဲဝမ်းနေခဲ့ကြပါတယ်ဒါပေမဲ့မိဘတွေရဲ့ကျေးဇူးကြောင့်ဂျာဒါလင်ဒဲလ်ရဲ့လက်စုလေးကိုကျွန်တော်တို့အခုလိုမျိုးပြသနိုင်တာပါ
တင်မောကြီးနှမြုပ်စင်မှာအသက်မသေးပဲလွတ်မြောက်ခဲ့ကြသူ900လောက်ရှိပါတယ်ဘလို့မှမနစ်နိုင်ဘူးလို့ယုံကြည်ခဲ့ကြတဲ့တင်မော့ကြီးနှိမ့်မြုပ်သွားခဲ့တဲ့အတွက်ဒီတိုက်တန်နစ်တင်မော့ကြီးနဲ့ပတ်သက်သမျှအကြောင်းအရာတွေကိုဒီနေ့အထိစိတ်ဝင်စားကြသူတော်တော်များများရှိနေသေးပါဒါကြောင့်ဖြစ်ရပ်မှန်တွေကိုသိရှိနိုင်ဖို့ဒီပြကန်းကိုပြသထားတာဖြစ်တယ်လို့ပြကန်းပိုင်ရှင်ကပြောပါတယ်
Well, I would say this is actually a very museum exhibition in many ways because of course we have
ဒီပြသမှုကိုပြတဲ့တွင်မှာပြသထားတာ ਨੇ တော်လေးတူတဲ့ပြသမှုလို့ကျွန်တော်ကတော့ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မူလအတုံးဆောင်ပစ္စည်းအစ်စ်တွေရှိတယ်။အဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကိုပြောပြထားတယ်။ပြတဲ့အတန်းဝန်းကကြွန့်ကျင်တဲ့သူတွေခင်းချင်းပြင်ဆင်ထားကြတာဖြစ်ပါတယ်။ဒါကြောင့်လာကြည့်တဲ့သူတွေအနေနဲ့ Titanic တင်မောကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေပို့ပြီးတော့နားလည်သဘောပေါက်သွားကြမယ်လို့လည်းထင်ပါတယ်။အမြင်မှားနေတာတွေဒဏ္ဍာရီဆန်ဆန်ပြောနေကြတာတွေကတကယ်မဟုတ်ဘူးတကယ်အကြောင်းအရာအစ်စ်မန်တွေကဒါတွေဖြစ်တယ်ဒါတွေကတကယ်အသုံးဆောင်ပစ္စည်းတွေတကယ်ဇလန်းတွေဆိုတာသိရှိသဘောပေါက်သွားကြမယ်လို့ထင်ပါတယ
်2002ခုနှစ်ဧပြီလဆိုရင် Titanic သင်္ဘောကြီးနှစ်မြုပ်သွားတာနှစ်ပေါင်း130ပြည့်ပါပြီကာလတွေကြာသွားခဲ့ပြီမဲ့သင်္ဘောကြီးပေါ်ကဓာတ်ပုံတွေခရီးသည်တွေကိုယ်တိုင်ရေးသားခဲ့တဲ့စာတွေအမှတ်တရပစ္စည်းတွေကိုယ်ပိုင်အသုံးဆောင်ပစ္စည်းတွေကိုလန်ဒန်မြို့မှာပြသနေတဲ့ Titanic The Exhibition ဆိုတဲ့ပြကန်းမှာပြသထားပြီးတော့သင်္ဘောကြီးမနစ်မြုပ်ခင်ဘာတွေဖြစ်ခဲ့တယ်ဆိုတဲ့တမိုင်းဖြစ်ရပ်မှန်တွေကိုကိုယ်တိုင်မြင်နိုင်လေ့လာသိနိုင်မယ်လို့ဆိုပါတယ်ရှင်။ကျွန်မစုမြတ်မော်ပ
ါ။မဆုမုံပြပြပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြမှာရယ်။လွိုက်ကော်မြို့မှာစစ်ရေးတင်းမာမှုအခြေအနေကြောင့်အိုးအိမ်စွန့်ထွက်ပြေးကြရသူတွေအနေနဲ့စားရည်ရိတ်ခါနဲ့အေးအေးတန်ကာကွယ်နိုင်မဲ့အိယာခင်ဆောင်စရာတွေလက်တလုံးမှာအရေးတကြီးလိုအပ်နေတယ်လို့ကိုရိုင်းအကူအညီပေးနေသူစီဆိုင်မြို့ခံတဦးက VOA ကိုပြောပါရယ်စီဆိုင်လိုမြို့ငယ်လေးအနေနဲ့ဒုက္ခသည်တွေကိုရေတိုအကူအညီလောက်ပဲပေးနိုင်ပြီးရေရှည်အတွက်ဆိုရင်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးကြဖို့လဲပရဟိတအကူအညီနေသူ
ခွန်ကျော်စောခွန်ကျော်ဆွေကပြောပါရယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရှင
်ခွန်ကျော်ဆွေ VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗ
ျဆိုတော့ခွန်ကျော်ဆွေကအခုစီဆိုင်မှာစီဆိုင်ဆိုတာကလက်ရှိမှာဟလာအခြေအနေအရန်ဆိုးနေတဲ့ဒေသခံတွေများပြားထွက်ပြေးနေရတဲ့ Y corner ဆိုရင်ဘိုင်း30ကျော်ပတ်ဝန်းကျင်လေဝေးတယ်ဆိုတော့ Y corner ကလို့ပြီးတော့ဟလာစစ်ဒမ်စစ်ဘေးဒဏ်ကမြို့ကိုစွန့်ပြီးတော့အိုးရင်စွန့်ပြီးတော့ထွက်ပြေးနေရတဲ့တွေထဲမှာခွန်ကျော်ဆွေတို့ရဲ့စီဆိုင်မြို့ဘက်ကလည်းရောက်လာလူတွေရှိတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့စီဆိုင်ဘက်မှာတီးလာတဲ့လူအကြီးအတွက်ဘယ်လောက်ရှိပြီလို့ခွန်ကျော်ဆွေသိထားပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီဆိုင်ဘက်ကိုပြေးလာတဲ့လူကဒီ3ရက်အတော့တွင်းမှာတော့လူဦးရေကတော့လက်ရှိဆိုရင်တော့တောင်းကျော်နေပါလောက်ရှိပြီဗျတောင်းကျော်ကျော်လောက်ရှိပြီနောက်ပြီးတော့အထူးသဖြင့်ဒီသူတို့ဆွေမျိုးနီးဆိုင်ရာအိမ်မှာလည်းတွားနေတယ်ရှိတယ်နောက်ပြီးတော့ကျွန်တော်စီဆိုင်မှာဆရာတော်ဘုရားကြီးဥဆောင်ပြီးတော့ကျွန်တော်တို့ရဲ့ဝိုင်းဝန်းကူညီမှုနဲ့တော့ဒီဘုန်းကြီးကျောင်းမှာဆရာမှာဘုရားစီရီမှာထားတာတော့ရောက်ငါရာကြုံရှိသွားတယ်ပေါ့ဟိုနောက်စိုက်ခေါက်ဖက်မှာလည်းထားထားပြီးတော့ရှိပါတယ်ဗျဟုတ
်โอเคဆိုတော့ခွန်ကျော်စီပြောတာကစီဆိုင်မြို့ဘက်ပေါ့နော်ပတ်ဝန်းကျင်စီဆိုင်နဲ့ပတ်ဝန်းကျင်ဒေသအကုန်လုံးကိုပြောမယ်ဆိုရင်တော့လိုက်ကောဘက်ကနေဖြတ်ပြေးလာတဲ့လူရေအတွက်ဒီတောင်းတောင်းကြော်ကြော်ပတ်ဝန်းကျင်ရှိမယ်ဒါပေမဲ့ခွန်ကျော်ဆွေတို့ကိုတိုင်စောင့်ရှောက်ပေးထားတာအကူအညီပေးနေတာက900ပတ်ဝန်းကျင်ရှိတာပေါ့
ဟုတ်ကဲ့900ပတ်ဝန်းကျင်ရှိတယ်ဗျဟုတ်
ဆိုတော့အခုခွန်ကျော်ဆွေနဲ့ကျွန်တော်နဲ့စကားပြောတာကမြန်မာပြည်တနင်္လာနေ့ညပေါ့နော်ဒီတနင်္လာနေ့ညပဲဒီအခြေအနေမှာရောနောက်ထပ်ပြေးနေရတဲ့လူတွေရှိနေတော့မှာပဲလ
ားဟုတ်ရှိနေတော့မှာပဲဗျဟုတ်နောက်ထပ်ကျွန်တော်တို့စီမှာစင်းထပ်တောင်းလာပြီးတော့စေဘေးရှောင်ဖို့အတွက်တက်ကိုဆရာရှိသေးလားဆိုပြီးတော့တောင်းလိုက်လူမြုံများစွာကြံပြည်တယ်ဗ
ျဟုတ်ကဲ့ဆိုတော့လွိုက်ကောမြို့ပေါ်ကနေပြီးတော့ဒါစေဘေးရှောင်ပြေးကြတဲ့သူတွေဒီအခုခွန်ကျော်ဆွေတို့ရှိနေတဲ့စီဆိုင်အပြင်တခြားဘယ်ဒေသတွေစီကိုရောသူတို့သွားသေးလဲသွားလို့ရပါသေးလဲ
ဟုတ်ကဲ့သူတို့ဘယ်တွေသွားကြလဲဆိုတော့ကျွန်တော်တို့ဒီပအုပ်ကပိုင်အချုပ်ကဒေသထဲမှာတော့ဒီဟိုပုံးဖက်မှာလည်းရှိတယ်ပင်လောင်းနှောင်တရားဖက်မှာလည်းရှိတယ်နောက်ပြီးတော့ဒီတောင်ကြီးမြို့နောက်ပြီးတော့ဟိုဟာအောင်ဘန်းတို့ပင်တရားအထိသွားတဲ့လူရှိတယ်ဗ
ျဆိုတော့အဲ့ဒီ Wi-Fi ကနေပြီးတော့ထွက်ကြတဲ့ပြေးကြတဲ့လူတွေအနေနဲ့သူတို့ไกลกอก็နေပြီးတော့ตั้วတဲ့လမ်းခီးมาပေါ့เนาะသူတို့လိုချင်တဲ့ဒေတာသူတို့ตั้วဒေတာကိုตั้วတဲ့နေရာမှာရောအဆင်ပြေကြရလားဘလို့အခက်အခဲတွေရှိတယ်လို့ခွန်ကျော်ဆွေသိထားလဲ
ဩကျွန်တော်ကြားသိသလောက်တော့ဟိုမနေ့ကဆိုတော့တောင်ကြီးအဝေးမှာတော့အစစ်စစ်များတဲ့အခါကျတော့ဟိုဖက်ဒီသူတို့ပင်တရားတို့ဘလောပဲအောင်မလို့ဆက်ตั้วဆက်ကူဖို့အတွက်သူတို့နေရာခက်ခဲရှိဟိုပေါ့ဖြတ်လို့မရလို့ကြားသိရပါတယ်နောက်ပိုင်းအကိစ္စကိုပြန်ကြည့်ပြီးတော့ပြင်လဲပြီးတော့ပြန်သွားလို့ရတယ်လို့ကြားပြပါတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ဒီလွယ်ကော်ကနေအထွဲတော့ဒီကျွန်တော်ဆန်ကရနဲ့စမှာတော့တစ်ချက်တော့သူတို့နည်းနည်းစစ်စစ်တာရှိပါတယ်ဗျ။တုံချုံကြီးရမလို့သူတို့နည်းနည်းစစ်စစ်တာတော့ရှိပါတယ်ဗျ။ဟု
တ်။ခွန်ကျော်ဆွေတို့စီဆိုင်ပေါ့နော်။စီဆိုင်အနေနဲ့ဆိုရင်တော့အဲ့လိုမျိုးစစ်ဘေးဒုက္ခတွေအခြေအတွက်ဘလောက်များများခွန်ကျော်ဆွေတို့လက်ခံပြီးတော့အကူအညီပေးနိုင်ပါမလဲ။
လုံးလုံးဆက်ဆက်တော့ကျွန်တော်တို့ဒီစီဆိုင်မြို့ပေါ်မှာတော့မနေ့ကျွန်တော်တို့ဒီအစည်းအဝေးထိုင်ပြီးတော့တိုင်ပြည်တော့မြို့ပေါ်မှာတော့အယောက်900ကျော်ကျော်လောက်ဟိုလက်ခံဖို့စီစဉ်ထားတယ်ဗျနောက်ပြီးတော့ဒီစိုက်ခေါင်စီဆိုင်မြို့နယ်ထဲမှာပဲအခြားကြေးရောအုပ်စုပေါ့ဘလောပကယ်ကြေးရောအုပ်စုဘန်းရင်ကြေးရောအုပ်စုနောက်ပြီးတော့နော်မွန်ကြေးရောအုပ်စုဘက်မှာလည်းဒီလိုစီပြေရှောင်ဆက်လက်ခံနိုင်ဖို့အတွက်ဆယ်တော်ကလက်ညှိုးမှန်ကြားဆရာရှိပါတယ်ဗျအဲ့ဘက်ကိုလည်းသူတို့နေရာစီစဉ်ပေးပါပြီ။ဟိုစိုက်ခေါက်ဖဲမှာဘလော့ပကဲစိုက်ခေါက်မှာဆိုလေလက်ရှိနောက်ထပ်သူတို့လူဦးရေအားဖြင့်နောက်ထပ်900ကျော်ကျော်ဆက်ပြီးတော့လက်ခံပေးလို့ရတယ်ဗျ။ဟိုဘန်းညင်တို့နော်မွန်တို့လည်းရှိတယ်ဗျ။သူတို့ထပ်ပြီးတော့စီစဉ်ပေးတယ်ဗျ။ဟုတ
်။ဟုတ်ကဲ့။အဲ့ဒီလူတွေအဲ့ဒီစစ်ပေးဆောင်ဒုက္ခသည်တွေရဲ့လက်တလောပေါ့နော်။သူတို့ဟလာကိုကွန်ကျော်စီလူစီကိုရောက်လာတဲ့အချိန်မှာသူတို့ရဲ့လက်တလောလူဝတ်ချက်ကဘာရရှိလဲခွန်ကျော်ဆွေ
ဟုတ်ကဲ့ဗျလက်တလောရေးကြီးလိုအပ်တာကတော့သူတို့ရဲ့ဒီစာဝတ်ဟိုပေါ့ဒီစာတော့ရေးပေါ့စာတော့ရေးကိစ္စတစ်လိုအပ်မယ်နေ့ကတော့သူတို့အချို့ကပြေးလာတဲ့ခါကျတော့ကမန်ဂရန်ဆိုတော့သူတို့ဒီအဝတ်တထဲကိုသူတို့နဲ့လာကြတဲ့ခါကျတော့အေးရခင်းတို့ဆောင်းတို့ပေါ့ခေါင်းအုံးတို့အဲ့ဒါလိုအပ်တယ်ဗျအချို့ကလေးဆိုရင်တော့ဒီ ဝတ်စားလည်းနေတာရှိတယ်ဗျ။အခြားဆိုရင်အစဝတ်စားကိစ္စလည်းကျွန်တော်လိုက်ပြီးတော့ဟိုလိုအပ်နေတာသိရှိရပါတယ်ဗျ။ဟုတ်။
တော့ခွန်ကျော်စီတို့အဲ့ဒီလူတွေကိုတို့လိုအပ်တာတွေအလုံးအလောက်အကူအညီပေးနိုင်ပါရဲ့လား။ဘယ်လိုများအကူအညီပေးနေပါသလဲ။နည်းနည်းရှင်းပြပါဗျာ
။ဟောလောလောဆယ်ဆယ်ရတော့ဘယ်လိုကူညီလဲဆိုတော့ကျွန်တော်စီဆိုင်ဆရာတော်ရဲ့ဟောကူညီမှုနဲ့ဆရာတော်ကတော့ဒီတတ်နိုင်စွမ်းတလောက်ပေါ့ဆရာတော်လည်းဟိုအများကြီးကူညီပေးပါတယ်။နောက်ဖက်တော့ကျွန်တော်လည်းတပိုင်တနိုင်လိုင်းပေါ်မှာအာတီမိတ်ဆွေပေါ်မှာသစင်းပြီးတော့လူခံပြီးတော့ဟိုဟိုလူလာတဲ့ရှိပါတယ်ဗျ။အများကြီးတော့မဟုတ်ရေရှည်တော့ကျွန်တော်အလောက်ကြီးမလုံနိုင်တဲ့အနေအထားတစ်ခုရှိတယ်။ဒီရေရှည်ဆက်လုံနိုင်ဖို့အတွက်တော့ကျွန်တော်တို့နိုင်ငံတကာ NGO ဖွဲ့စည်းတွေ IAO ဖွဲ့စည်းတွေနောက်ပြီးတော့ဖြစ်နိုင်မင်းဆိုတော့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီဖို့အဖွဲ့အစည်းကနေအာတို့ပေါင်းဝင်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးမယ်ဆိုတော့ရေရှည်ကျွန်တော်တို့လှုပ်ဆောင်နိုင်တဲ့အနေအထားတစ်ခုရှိတယ်။အာလက်ရှိကျွန်တော်လုံနိုင်နေတာအနေအထားကတော့ရေသူလောက်ပဲဖြစ်မယ်ရေရှည်ဆိုတော့ကျွန်တော်တို့လည်းအစီအစဉ်မျိုးကဆိုတော့မြို့ကလည်းချင်းချင်းတည်တည်လေးစင်းရတဲ့မြို့တော်မျိုးပဲဖြစ်တဲ့အတွက်ကြောင့်ရေးချီတော့ကျွန်တော်တို့ဟိုလှုပ်ဆောင်ဖို့တော့ခက်ခဲအများကြီးတွေ့လိုက်မယ်ခင်ဗျာအဲဒါကြောင့်မလို့ဟိုကျွန်တော်တို့ဒီဝိုင်းဝန်းပြတော့နိုင်ငံတကာအဖွဲ့အစည်းဝိုင်းဝန်းပြတော့ကျွန်တော်ကူညီဆောင်ရှောက်ပေးဖို့အာမေတ္တာရက်ခံခြင်းပါလိမ့်ဗျာဟုတ်
အဲ့လိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးဖို့ရောခွန်ကျော်စီတို့ရောအဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုအဆက်အသွယ်လှုပ်တာအကူအညီတောင်းတာရှိပါပြီလားခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်တငယ်ချင်းကနေသင်းပြီးတော့ခွန်ဆောင်တို့ကနေသင်းပြီးတော့တို့ဒီနိုင်ငံတကာဖွဲ့စည်းကိုလမ်းပြီးတော့ဟိုဟိုတို့ဟိုအာချိတ်ဆက်နေတာရှိပါတယ်ဗျဘာမှတော့ confirm တော့မလာသေးဘူးဗျဟုတ
်တို့ဘက်ကတော့ဘာမှအကြောင်းပြန်တာမရှိသေးဘူးပေါ့ဟုတ်လား
မရှိသေးဘူးဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ဒေတာတာဝန်ရှိသူတွေအနေနဲ့ရောဒေတာတာဝန်ရှိသူတွေဘောကစစ်ကောင်စီရဲ့တက်ဆိုင်ရာဒေတာကတာဝန်ရှိသူတွေဒီလည်းပဲစစ်ပေးဆောင်တွေတို့မျိုးပေါ်ကိုရောက်လာတယ်တို့အုပ်ချုပ်နေတဲ့ဒေတာကိုရောက်လာတယ်ဆိုတာတို့တီပါပဲလေဆိုတော့အဲ့ဒီလူတွေဘက်ကရောအကူအညီပေးဖို့ကန့်လန့်တာလာစကားပြောတာစသည်အပြင်ပေါ့တခုခုထိစက်တာမျိုးရောရှိပါလားကိုကျော်စီ
ဟောလောလောဆယ်ဆယ်တော့ကျွန်တော်တို့စီမှာတော့မရှိဘူးဗျအနည်းလေတော့မနေ့ပိုင်းတော့ကျွန်တော်တို့ဒီစီဗေးရှောင်းနေရာချသားရေးကူညီဖို့အတွက်ဆိုပြောကျွန်တော်စီဝေးခေါ်တော့ရှိတယ်ရှိတဲ့အခါမှာလည်းမြို့ပေါ်ဟိုဘ6ရက်ခွဲပေါ့နဲ့ရက်ဖက်လူမှုဖွဲ့စည်းနဲ့တိုင်ပင်တဲ့အခါကျတော့ဒီနေ့ကမရကရုံးမှာလဲတို့ဒီစီဗေးရှောင်းကိစ္စအစီအွေးရှိတယ်လို့ပဲကျွန်တော်ကြားသိရပါတယ်။ဒီနေ့တော့မြို့ဟိုဒီမြို့နယ်ခမ်းမအမတို့ဒီဒီအေဒီရုံးမှာပေါ့တို့အစီအွေးထိုင်တာရှိတယ်။အဲ့စီဝေးရဲ့အဆုံးဖြတ်ချက်ဘာလဲဆိုတော့ကျွန်တော်မကြားသိရသေးပါဘူးဗျ။ဟုတ်။ဟု
တ်။စီဇန်ဆိုတော့လေခုနကခွန်ကျော်စီပြောသလိုမြို့ကြီးမဟုတ်ဘူးမြို့သေးလေးပေါ့နော
်။ဟုတ်ကဲ့ဟုတ်ကဲ့ဗျာ
။တကယ်တည်းမြို့မဟုတ်ဘူး။မြို့လူလူကိုယ်တိုင်ကိုပဲဒီချင်းနေအောင်မှာဟလာစာဝတ်နေရရုံးကန်နေရမယ်လို့ကျွန်တော်အဲ့လိုအကျဉ်းချင်းကျွန်တော်နားလည်းမိပါတယ်။ဆိုတော့အဲ့ဒီကြားတဲ့ကားမှာအခုလိုစီဘေးရှောင်ဒုက္ခတဲ့လာ4 500လောက်ကိုလက်ခံထားဖို့အကူအညီပေးတာမျိုးပေါ်မှာမျိုးလူလူရဲ့သဘောထားအမြင်ကရောဘလို့များရှိပါလဲခွန်ကျော်စီတို့အနေနဲ့ဒီပေါ်မှာလာជីជីပြပြရှိကြပါရဲ့လားတော့မဟုတ်ငါတို့အတွက်ဝန်တို့ဝန်ဖို့ဖြစ်တယ်လို့များခံစားတာမျိုးရောရှိကြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်စီဆိုင်မျိုးပေါ်ကဒီအပြည်သူတွေကတော့လိုက်လိုက်လေးကြိုဆိုပါတယ်အာတက်တရားလည်းပြူပေါင်းပြီးတော့ပါဝင်ပါတယ်လက်ရှိကျွန်တော်တို့ဒီလိုဘူးစပြီးတော့ကောင်းတဲ့ဖော်ရတယ်မြို့ပေါ်ကအလူရှင်များများနဲ့ပူပေါင်းပြီးတော့စပြီးတော့လုံနိုင်တာဗျာနောက်ပြီးတော့ဆရာတော်အထူးသဖြင့်ပေါ့ဆရာတော်ကတော့အစပြီးတော့ဒီကမကထလုပ်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့ဒါဒီမြို့ပေါ်တော့ဒီကျွန်တော်တို့ဆောင်ဘွက်ပေါ်မှာကျေးဇူးလည်းတင်တယ်ထပ်ပြီးတော့ဆောင်ရွက်ပူပေါင်းဆောင်ရွက်ဖို့လည်းတို့လည်းကန့်လန့်လာပါတယ်ဗျာဟုတ
်ခွန်ကျော်ဆွေဒီနေ့ညပေါ့နော်ဒီနေ့လာနေ့ညကျွန်တော်လည်းအခုစကားပြောနေတဲ့အချိန်ကြီးသိထားရသလားလိုင်ကောဘက်ကအခြေအနေဘယ်လိုရှိပါလဲခေါ်ချက်စု
လန်ကောကဘယ်လိုအခြေအနေရှိလဲဆိုတော့မနေ့ကျွန်တော်ကြားသိတဲ့လောက်ကတော့ဒီနေ့လည်းကျွန်တော်ကြားသိတဲ့လောက်တော့ဒီနေ့တိုက်ပွဲဆက်ဖြစ်တယ်အချို့လူတွေကတော့ဒီထွက်လာတဲ့အချိန်မှာကျွန်တော်လက်ခေါ်ထွက်နေမှာပဲဒီမှာတိုက်ပွဲဆက်ဖြစ်တယ်ဆက်ဖြစ်တော့အမကုန်းစိုးရွာပေါ့ဒီကကျွန်တော်ကြားသိတဲ့လောက်ဆိုရင်တော့ကုန်းစိုးရွာမှာတရားလုံးထွက်ပြေးရတဲ့အနေအထားတစ်ခုရှိတယ်နောက်မြို့ပေါ်မှာလည်းဒီပေါ့ဒီတနက်ကြီးတွေနဲ့မကြာခဏပစ်နေတာရှိတယ်ရှိတဲ့အခါကျတော့လူစုတွေကဒါတွေကဟိုပေါ့ဆက်နေလို့မတင်တော့ဘူးမလုံခြုံတော့ဘူးဆိုပြီးတော့အာထွက်လာခြင်းတဲ့လူတော်များရှိတယ်ချို့ကထွက်လာခြင်းတဲ့သူတို့ကားမရှိလို့မထွက်လာနိုင်တဲ့ပြည်သူတွေများရှိတယ်ကျွန်တော်စီလိုင်းကူညီလည်းရှိတယ်ကျွန်တော်စီဆိုင်ကနေလမ်းပြီးတော့တတ်ကျူတယ်ဖွဲ့လည်းရှိတယ်တတ်နိုင်တလို့ပေါ့ကျွန်တော်မလုံပေးနိုင်တာအများကြံတိတယ်ဟိုကျွန်တော်ထင်တာကစီဆိုင်ဟိုဒီလေကော်မျိုးပေါ်မှာဂျန်တဲ့ပြည်သူထုကတဝက်ကြော်ကြော်တော့ဂျန်ဦးမယ်ကြအဲ့လူတွေကတော့ခုနအခက်ခဲမျိုးစုံနဲ့ထွက်လာရှင်တော်လဲပဲထွက်လာဖို့အတွက်သူတို့လည်းအခက်ခဲတွေဟိုအကျက်တဲတွေနဲ့ဒီလိုပဲသူတို့ဟိုခက်ခဲခက်ခဲနဲ့ဒီလိုပဲ ဆက်လက်ကြံနေခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ
။ဆိုတော့ခွန်ကျော်စီပြောတာအရဆိုရင်လက်ရှိအခြေအထိမှာဝိုက်ကော်မျိုးကန်ငကိုရှိတဲ့လူကြီးဝိုက်ကော်မျိုးလူကြီးရဲ့ထက်ဝက်လောက်ကမျိုးကိုစွန့်ပြီးတော့ထွက်သွားကြပြီပေါ့
။အော်ဟုတ်ကဲ့ဟုတ်ကဲ့ခမန်းအဲ့လောက်ခမန်းရပါတယ်ဗျာဟုတ်။
ဟုတ်ကဲ့ဆိုတော့ခွန်ကျော်စီကိုယ်တိုင်ဒီထွက်လာတဲ့လူကိုစီကိုရောက်လာတဲ့လူတွေကိုအကူအညီပေးနေတာဆိုတော့သူတို့ဘာများပြောကြပါသလဲခွန်ကျော်ဆွေသူတို့ဘလို့ကြုံတွေ့ခဲ့ရလဲသူတို့ကြုံတွေ့ရတဲ့ပုံမှာသူတို့ရင်ဆိုင်ရတဲ့ပုံမှာသူတို့ရဲ့ပြောစကားတွေရောဘာများခွန်ကျော်ဆွေကြည့်ထားရတာရှိပါလဲ
ကျွန်တော်ကြားသိရသလောက်ဆိုတော့ကျွန်တော်တို့ဒီပြည်သူအချို့ကတော့ဒီတနက်မတန်မကြားရရင်ဟိုပေါ့တနက်တန်မကြားရတဲ့နေရာရောက်ရင်သူတို့စိတ်ချမ်းသာပါပြီတဲ့အဲ့မှာခြေတဲ့အခါကျတော့အပေါ်မှာသူတို့လင်းတွေအများတန်းဝဲလာလိုက်ဟတ်စကီးတွေနဲ့ဒီနောက်ပြီးတော့အမြောက်ကြီးတနတ်တွေနဲ့ဟိုပေါ့အဲ့လိုပြည့်နေတဲ့ခါကျတော့သူတို့ရဲ့အဲ့လိုခဏခဏကြားတဲ့ခါတက်ကြီးတွေအိုတွေကလေးတွေအရန်ထိတ်တလန်းဖြစ်တဲ့ခါကျတော့တနတ်တံမကြားတဲ့အဲနေမီရောက်ရင်တော့သူတို့စိတ်ချမ်းသာပါပြီဒီလိုကုင္ရဆွဲပြရဲခြေစုတင်တယ်လို့လည်းပြောကြပါတယ်နောက်ထပ်အဲဆက်လာဖို့လည်းအများကြီးကြံသေးတယ်လို့သူတို့ပြောကြပါတယ်ဗျဟုတ်
သူတို့အခုလိုမျိုးဘေးဒုက္ခရောက်ရတဲ့အချိန်ဒီပေါ်မှာသူတို့ဘသူကိုအပြစ်တင်စကားပြောတာမျိုးရှိပါသလားဥပမာဟလာစစ်ကောင်စီကအာဏာသိမ်းထားတယ်စစ်ကောင်စီကအာဏာသိမ်းထားတာကိုလက်နက်ကင်ဟလာခုခံတိုက်ခိုက်ကြတယ်ပြီးသူတို့ဒီလိုအချိန်မျိုးကြုံရတယ်စသည်အားဖြင့်ပေါ့နော်ဒီလိုအချိန်ကြုံရတဲ့အပေါ်မှာရောသူတို့ရဲ့သဘောထားအမြင်ဘယ်လိုရှိလဲလို့ကျွန်တော်ဆိုသိရပါတယ်
သူတို့တော့ဒီကိစ္စနေတော့ကျွန်တော်မကြားသိဘူးဗျအထူးသဖြင့်တော့နိုင်ငံရေးမကောင်းလို့ကျွန်တော်တို့ဒီလိုဒုက္ခရောက်တာပေါ့အဲ့လိုပဲပြောကြတာကြားသိရပါတယ်ဗျဟုတ်
ဟုတ်ကဲ့ရှေးလာလာရောခွန်ကျော်စီဘယ်လိုမှန်းပါလဲလွိုင်ကော်အခုဒီအချိန်ကနေပြီးတော့နောက်2ရက်3ရက်မှာလွိုင်ကော်ရဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲစီပီးဆောင်တွေရဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီတို့လာကိုယ်တိုင်လက်ခံပြီးတော့ကူညီနေရတဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီဘယ်လိုများကြိုတင်တွက်ချက်ခံမှန်းထားတာရှိပါလဲခင်ဗျာ
လက်ရှိပုံစံဆက်သွားနေတော့ကျွန်တော်တို့ဒီကြားပြည်နယ်မြို့တော်မြို့ကတော့အချိန်နေတော့တော်တော်ဆိုးသွားတဲ့အချိန်နေတရဆက်ရောက်တော့မယ်လို့ကျွန်တော်မြင်မိပါတယ်ဗျာဟုတ
်အခုလိုမျိုးဖြည့်ဆူပေးတာရှင်းပြပေးတာအထူးပဲကျေးဇူးတင်ပါတယ်ခွန်ကျော်စီရန်တရကင်းရှင်းပြီးတော့လုပ်ချင်တဲ့လုပ်ငန်းတွေအောင်မြင်လုပ်နိုင်ပါစေခင်ဗျာ
ဟုတ်ကဲ့ဒီလိုဖြည့်ရှာခွင့်ရတယ်ကျေးဇူးအများတင်ပါတယ်ခင်ဗျာဟုတ်
ကိုကြကြတဲ့ဆက်သွဲမိမြန်ခဲ့တာပါရှင်။ VOA ကနေအင်္ဂါညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုကိုစောဝင်းလိုင်းကဆက်ပြီးပြပြပေးပါမယ်ရှင
်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကတွေ့ဆုံပြီးမြန်မာအရေးဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖော်ရေးနဲ့အကန့်အသတ်မရှိစာနာမှုဆိုင်ရာအကူအညီပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာတိုင်ဝိုင်းနဲ့အတူဖိအားပေးလှုပ်ဆောင်သွားမယ်လို့တွေ့ဆုံမှုပြီးမှတာဝန်ကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်က Twitter လိုမှုကွန်ရက်မှာရေးသားခဲ့ပါတယ်ပိတ်ဆို့အရေးယူထားတာတွေကိုရှောင်ကွင်းပြီးမြန်မာကျွန်းတန်1600နီးပါအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်အာနာသိန်းအပြီးမှာအမေရိကန်နိုင်ငံကစစ်တပ်နဲ့တပ်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူခဲ့ပါတယ်အဲ့ဒီထက်မှာမြန်မာသစ်လုပ်ငန်းတွေလည်းပါဝင်ပါတယ်မြန်မာသစ်လုပ်ငန်းဟာတိုင်းပြည်တော်ဝန်သစ်အယောင်အဝယ်ပေါ်မှာစီမံခန့်ခွဲနေတာဖြစ်လို့ Justice for မြန်မာအဖွဲ့ကပြောပါတယ်ခင်ဗျမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်း Omicronမျိုးဗီဇာကွဲ COVID-19 ကူးစက်နေသူ3ဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်ပြည်ပကနေပြန်လာသူတွေထဲက COVID တန်တရားရှိသူ4ဦးကိုစစ်ဆေးခဲ့ရာကအိန္ဒိယနိုင်ငံက Relief Flight နဲ့ပြန်လာသူ3ဦးမှာ COVID ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ရတဲ့ကြောင်းကျန်းမာရေးဌာနကြေညာချက်မှာဖော်ပြပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံကအတန်တဲ့50မြောင်နဲ့ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ပြီးရပ်ပိုင်းကြမှာပဲအဲ့ဒီဒုံးကျည်ရဲ့ပိုပြီးဆွမ်းဆောင်ရည်ရှိတဲ့အတန်နဲ့ဆယ်ဆမြောင်နဲ့ဒုံးကျည်ကိုဒီကနေ့အင်္ဂါနေ့မှာစမ်းသပ်ပြစ်လွတ်လဲကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ခင်ဗျာ
သတင်းကြီးချုပ်ကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Trick နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ American VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုည9:00နာရီကနေ 10:00 အထိ line 2မီတာ19 25 30နဲ့ line meter 190တို့ကနေအတန်းလွှင့်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကိနေပြီးတော့လူရဆန္ဒပြေးပါစေရှင်
This program has come to you from the Voice of America, Washington.